ပေါ်ဉာဏ်စိတ်ကငါဆိုရဲ့စိတ်ဖြစ်နေတာကိုကိုကိုငါလို့ဖြစ်နေတာဒီအပေါ်ဉာဏ်စိတ်ကလေးပဲဒီအပေါ်ဉာဏ်စိတ်ကပဲအမျိုးမျိုးမြင်အမျိုးမျိုးကြားတဲ့ခါမှာတိတ်လှုပ်ရှားတယ်နော်လုံးဝတူညီမှုမရှိဘူးတိတ်ရရခတ်တယ်နော်အဲ့ဒါကိုတရားထိုင်တဲ့ခါမှာနည်းနည်းလေးစိတ်တည်ငြိမ်သွားပြီဆိုစိတ်ကနည်းနည်းအတင်းကိုပြန်ဝင်သွားတယ်လို့ပဲနော်ပြင်ပကမြင်ရတာကြားတာတွေကိုပြန်မတုံ့ပြန်တော့တိရုံလေးပဲပြီးပြီးတော့နေလိုက်တယ်ငင်သာမြ၊ကြားတာမြ၊တိတာမြအဲ့လိုနေလိုက်တာနော်အဲ့ဒီထက်ပိုးပြီးတော့အတင်းကြသွားရင်ပိုးပြီးတော့ငင်တက်တယ်အဲ့ဒီထက်ပိုးပြီးတော့အတင်းကြသွားရင်ပိုးပြီးတော့ငင်တက်တယ်နော်ဒါကြောင့်ခုနပြောလိုပဲတရားထိုင်တဲ့ခါမှာမျက်နှာမှာတင်းနေတာကိုတွေ့တယ်ရှော့လိုက်တယ်ညလုံးတွေတင်းနေတယ်ရှော့လိုက်တယ်ပါးရီညောင်းနေတယ်တိတိပဲအဲ့တော့အသာလေးရှော့တကူလုံးရှိနေရှော့ချလိုက်ပေါ့တကူလုံးဥပ္ပခါဖြည့်သွားတဲ့ခါမှာအဲ့ဒီဥပ္ပခါကိုတီးနေတယ်အဲ့ဒီဥပ္ပခါကိုတီးနေတဲ့စိတ်ကလည်းဥပ္ပခါကပဲဖြစ်နေတယ်နော်ဥပ္ပခါဝေနာကိုတီးတဲ့စိတ်မှာဥပ္ပခါပဲဖြစ်တယ်နော်အဲ့တော့အစမှာတော့နည်းနည်းပါသဘောကျတဲ့စိတ်တော့ဖြစ်ဖြစ်မှာနော်ဒါပေမဲ့ကြာလာတဲ့ခါမှာအဲ့ဒီစိတ်ကလည်းဥပ္ပခါပဲဖြစ်လို့အဲ့ဒီဥပ္ပခာဖြစ်နေတဲ့စိတ်ကိုဟောတာကပြန်ပြီးတော့တည်နေတယ်ဥပ္ပခာဖြစ်နေတယ်ဆိုတော့တည်တယ်အဲ့ဒီစိတ်ထဲမှာငြိမ်းချမ်းနေတယ်အဲ့ဒီငြိမ်းချမ်းတာကိုလည်းတည်နေတယ်စိတ်ထဲမှာတည်နေနေတယ်အဲ့တည်နေတာကိုလည်းတည်နေတယ်စိတ်ထဲမှာအေးနေအေးနေတာလေးကိုတည်နေတယ်ရင်ထဲမှာရောစိတ်ထဲမှာရောရော့ရော့လေးတက်တက်တာတာလေးရှိနေတယ်ကျင်းတာကြက်တာဘာမှမရှိဘူးအဲ့ဒီဘာမှမရှိတာကိုလည်းတည်နော်အဲ့လိုတိပြော့ဆက်ပြော့အာထုတ်သွားမှာနော်အဲ့တော့ပထမစရိုက်တာတော့ကာယနိပတနာပြီးတော့ဝေဒနာနိပတနာပြီးတော့စိတ်ဓာတ်နိပတနာပြီးတော့စိတ်ရဲ့အတင်းချင်ဖြစ်တဲ့ကြီးငြိမ်မှုတို့အေးချမ်းမှုတို့ကြတော့ဓမ္မနိပတနာဖြစ်သွားပြီနော်အဲ့ဒီတမာတိကိုတိရင်ဓမ္မနိပတနာဖြစ်တယ်ပြီးတိကိုတိရင်ဓမ္မနိပတနာဖြစ်တာပဲပတ္တိကိုတိရင်ဓမ္မနိပတနာဖြစ်တာပဲဥပေက္ခာကိုတိရင်ဓမ္မနိပတနာဖြစ်တာပဲနော်အဲ့ဒီလိုစိတ်ထမအာလုံးဥပေက္ခာဖြစ်ပြီးငြိမ်းချမ်းနေတဲ့ကောင်မှာပထမတော့ငါငြင်းချမ်းတယ်လို့ဒီလိုခံစားရတယ်။ငါပါနေတယ်နော်။ဒီလိုနဲ့ဆက်ပြီးတော့အာထုတော်အာထုတော်အာထုတော်ကြာတဲ့ခါမှာငါမပါတော့ဘူးနော်။ငြင်းချမ်းတယ်ဆိုတာပဲရှိတော့တယ်။နော်။ငြင်းချမ်းမှုကအနတ္တဖြစ်သွားပြီနော်။ငါရဲ့ငြင်းချမ်းမှုမဟုတ်ဘူး။ငါပိုင်ဆိုင်တဲ့ငြင်းချမ်းမှုမဟုတ်ဘူး။ငြင်းချမ်းမှုဆိုတာသဘာဝတရားတစ်ခုဆိုတဲ့သဘောမျိုးဖြစ်သွားတာနော်။အဲ့လိုခါမှာအနတ္တကိုကောင်းကောင်းရှင်းရှင်းလင်းလင်းမြင်ရတယ်အဲ့တော့ငြိမ်းချမ်းမှုရဲ့အနတ္တကိုသိရတယ်။အနတ္တလက္ခဏာကိုသိရတယ်။ဒီငြိမ်းချမ်းမှုကလည်းပဲသူအမြဲတမ်းတော့မရှိဘူး။နော်။သူလက်ပြတ်ချင်တဲ့အခါပြတ်သွားတာ။ဖြစ်နေတဲ့အချိန်မှာတောင်မှတစ်ဆက်သေးလို့ပြောလို့မရဘူး။တစ်ခုပြီးမှတစ်ခုပဲ။ဒါပေတော့ငြိမ်းချမ်းမှုရဲ့တဘောကအင်မတန်ပြင်းမွေ့လုံးလို့ဒီလက်ဖြစ်တဲ့အချိန်မှာအများကြီးဖြစ်တာပြတ်တာကိုသူ့ကိုရှုနိုင်မှုတိတ်ခက်သွားတယ်။နော်။အင်မတန်ဉာဏ်ကြီးရင်တော့ရမယ်။တို့တော်များတော်အဖြစ်တော့အဲ့လိုအခါမျိုးမှာဓမ္မနုပတ္တနာဖြစ်တာများတယ်နော်ဓမ္မနုပတ္တနာအစင်မှာအနတ္တကိုပို့တည်တယ်နော်တော့ပုဂ္ဂိုလ်ရဲ့တရားဝါဒနာအဲ့ဒီပုဂ္ဂိုလ်ရဲ့ဉာဏ်အမှုရုပ်ကိုလိုက်ပြီးတော့လက္ခဏာကြီး၃ပါးတည်းကတစ်ခုခုကပို့ထင်ရှားတတ်တယ်နော်တခြားနှစ်ခုကလည်းပဲစန္ဒနှစ်ခုကလည်းပဲအထိုက်ရောက်တော့ထင်ရှားပါတယ်နော်တို့တော်သူအားထုတ်တဲ့အစင်သူ့ရဲ့ဇယက်တော်မှာမတည်ပြီးတော့တစ်ခုခုကတော့အာတနာရှိတယ်ဘုံဘောကတော့အနတ္တအာတန်လေအဲ့တော့မြတ်သောအရှင်စိတ်ကအနတ္တကိုအာယုံပြုပြီးတော့နေတာများပါတယ်နော်ဆိုတော့အနိစ္စကိုလည်းတစ်ခါတည်းအာယုံပြုတဲ့အခါလည်းရှိပါတယ်ဒုက္ခကိုလည်းအာယုံပြုတဲ့အခါရှိပါတယ်နော်အဲ့တော့အဲ့လိုအာထုတ်သွားပြီးတော့ငြိမ်းချမ်းနေတဲ့အနတ္တတဘောကိုသိပြီးတော့နေရင်းကနေလည်းပဲနောက်ဆုံးအဆင့်မှာမဲ့ကွန်လေးမှာဝင်ရတယ်အနတ္တကိုတည်ပြီးမှမဲရတာရှိတယ်အနိစ္စကိုတည်ပြီးမှမဲရတာလည်းရှိတယ်ဒုက္ခကိုတည်ပြီးမှမဲရတာလည်းရှိတယ်အဲ့ဒီလက္ခဏာကြီး၃ပါးမှာနောက်ဆုံးဗေညာနဲ့လောကုတ္တရာမဲ့ကိုရတယ်ဆိုတော့မှမူတည်ပြီးတော့နိဗ္ဗာန်ကိုတော့မှတို့မျိုးခွဲပြီးတော့ခေါ်ထားတာအမှန်တော့နိဗ္ဗာန်တစ်ခုလေးပါပဲနော်ဟိုအတင်းထဲမှာငြိမ်းချမ်းတဲ့သဘောကရှိတယ်ဒါကိုသိသိကျင်တာနော်ငါ့ရဲ့စိတ်ဟိုအတင်းထဲမှာငြိမ်းချမ်းမှုရှိတယ်အပြင်စိတ်ကပြင်ပလောကနဲ့ဆက်ဆံလို့တော့အမြဲတမ်းရောက်ရခတ်တယ်။ဒါအပေါ်ညာအလှော်လေးပါ။ Let go of who you are and what you are ။ငါပဲဒီပဲငါပဲဝါပဲငါရာဒီဝါပါ။အဲ့ဒါတွေကိုတွက်လိုက်ပါ။
those are all on the outside.
အဲ့ဒါတွေအားလုံးဟာအပေါ်ယံလေးမှာပဲရှိပါတယ်။အတွင်းထဲမှာမရှိပါဘူး။နော်။ဒါတရားထိုင်လို့ဟိုးအတွင်းထဲကိုရောက်သွားတဲ့ခါမှာငါတရားထိုင်နေတယ်ဆိုတာတော့မရှိတော့ဘူး။ငါတရားအထုတ်နေတယ်ဆိုတာတော့မရှိတော့ဘူး။တရားကိုသိတဲ့ဉာဏ်ကသူ့ဟာသူ့ပဲဖြစ်သွားနေတာ။ငါလုပ်နေတာမဟုတ်တော့ဘူး။နော်။ So let go of who you are and what you are. Those are all on the outside.Let yourself go deeper and feel calm.
ကိုယ်စိတ်ကိုခန္ဓာမှာထားပါ။နော်ပထမတော့ရုပ်ပေါ်မှာထားတယ်နော်ကာယ ानु ပတ္တနာသဘောမျိုးရုပ်ရဲ့လှုပ်ရှားမှုအသက်ရှင်တာလဲကာယ ानु ပတ္တနာပဲနော်လက်တွေခြေတွေလှုပ်ရှားတာလဲကာယ ानु ပတ္တနာပဲတခြားအင်မတန်တိမ်မွေးတဲ့လှုပ်ရှားမှုတွေလည်းဖြစ်နေတာပဲနော်ဒါတွေကိုသိနေလည်းပဲကာယ ानु ပတ္တနာဖြစ်နေတာ
ပဒနာဖြည့်နေတယ်ဒီလိုနဲ့ပဲတစ်ချီစိတ်ကပို့ပြီးတော့တည်လာတယ်စိတ်ဓာတ်ဥပဒနာဖြစ်တယ်ဒီလိုနဲ့ကိုပြီးတော့အထုတ်သွားရင်စိတ်ရဲ့အတွင်းအခြေအနေကိုတည်လာတယ်စိတ်ရဲ့စိတ်တစ်ခုတည်းမှာအတွင်းအခြေအနေတွေကအများကြီးရှိလာတယ်နော်စိတ်တသိက်တွေကိုခေါ်တာပါနော်စိတ်တသိက်ကိုရှုနိုင်ရင်ဓမ္မဥပဒနာဖြစ်တယ်တမာတိဆိုတာလဲစိတ်တသိက်ပီတိဆိုတာစိတ်တသိက်ပတ္တိဆိုတာလဲစိတ်တသိက်ဥပ္ပခာဆိုတာလဲစိတ်တသိက်ပညာဆိုတာလဲပဲစိတ်တသိက်ပဲနော်အဲ့တော့အနိစ္စကိုသိတဲ့ဉာဏ်ဖြစ်နေတဲ့ချိန်မှာအဲ့ဒီဉာဏ်ကိုပြန်ကြည့်ရင်ရတယ်ဒါဟာအနိစ္စဉာဏ်ဆိုတာကိုပြန်ရှိလို့ရတယ်ဉာဏ်ကိုပြန်ရှိတာပဲနော်ဝိပဿနာဉာဏ်ကိုတခါဝိပဿနာပြန်ရှိတာလေဒီဉာဏ်လည်းပဲအနတ္တပဲနော်အဲ့တော့ကိုယ်စိတ်ကိုတစ်ချိန်တစ်ချိန်ဟိုးစိတ်ရဲ့အတွင်းခြေနေရောက်သွားတဲ့ဖြစ်အောင်လေ့ကျင့်သွားရမှာနော် Let yourself go deeper and feel calmSimply calm. You can't say that. It's simple. You can't say that. 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 Your mind is still and free.ဟုတ်အတွင်းလောက်သွားပြီဆိုရင်စိတ်ကငြိမ်ပြီးတော့လွတ်လပ်သွားတယ်လွတ်လပ်မှုရှိတယ်ဘာလို့လဲဆိုတော့ကိလေသာမရှိလို့ဘာအနောင်ပဲမှမရှိလွတ်လပ်နေပါတယ
် We all need to understand the power of thought
အတူတူရဲ့အစွမ်းကတ္တိကိုသိဖို့အမှန်လိုပါတယ်မကောင်းတာတွေတွေးနေမကောင်းတာတွေဖြစ်လာမှာပဲနော်ကောင်းတာကိုများများတွေးရင်ကောင်းတာတွေဖြစ်တာများမှာပဲ Your thoughts can build you up or destroy you တင့်အတွေးတွေကတင့်ကိုပို့ပြီးတော့ကောင်းတဲ့လူပြောဖြစ်လာအောင်လည်းလုပ်လို့ရတယ်တင့်ကိုပျက်စီးသွားအောင်လည်းလုပ်လို့ရတယ်နော်ဒါမနောကံကိုစတာပဲ
They have an enormous effect on your body and your life
အတွေးတွေကကိုခန္ဓာကိုယ်ပေါ်မှာလည်းပဲအကျိုးတရားမှုအများကြီးရှိတယ်လို့ကိုဘဝပေါ်မှာလည်းအများကြီးအကျိုးတရားမှုရှိနေတယ
် But most of us find it very hard to hold a positive thought for more than a few seconds Yet a negative thought can stay with us for days on end
လူတော်များများဟာကောင်းတဲ့အတွေ့အကြုံလေးတစ်ခုစိတ်ထဲမှာသက်ကအနည်းငယ်လေးနေအောင်တော့မှထိန်းထားဖို့တော်ဖြစ်တယ်။မကောင်းတဲ့အတွေ့ကြတော့ရပ်ပေါင်းများစွာဒါကိုတွေးနေတယ်။နော်
။ No wonder most people are not as happy as they could be. န
ော်။အဲ့တော့လူတော်များဟာသူတို့စိတ်ကြည်လင်ရှင်းလားမှုရတဲ့လောက်မရတာဘာမှမထူးဆန်းပါဘူး။နော်။လူတွေကတော့ထင်တာပေါ့အဆင်မပြေမှုတွေများနေလို့စိတ်ဆင်းရဲတာပါ။အဲ့ဒီအစင်မပြေမှုတွေကဘယ်အချိန်ကျမှအကုန်လုံးပျောက်သွားမှာလေဘဝရှိသေးသေးရတော့တော့မှအကုန်လုံးပျောက်မသွားနိုင်ဘူးအနည်းနဲ့အများတော့ရှိဦးမှာပဲဒါပေမဲ့ကိုယ်စိတ်ကိုကိုယ်တည်ပြီးတရားအထုတ်ပြီးတော့ရှင်မြောင်တန့်ရှင်းအောင်အေးချမ်းအောင်မြင့်မြတ်အောင်ထားတတ်လာပြီးတော့စိတ်ကကောင်းလာကိုပဲ
အပြေးများလာတဲ့ခါမှာဘဝမှာအခက်အခဲတွေဒုက္ခတွေကြက်ကနာတွေဟာတစ်ရှိတစ်ရှိနဲ့သွားတာတပည့်လေးပြောက်ဆိုဘယ်လိုပြောလဲဆိုတော့အခုလိုတရားထုတ်ပြောင်းနေလာတာသူကတော့ဆယ်နှစ်လောက်တော့ရှိပြီထင်ပါတယ်နော်အခုလိုတရားထုတ်ပြီးနေလာတာကြာတော့တဲ့ဘဝမှာအခက်အခဲတွေကြက်နာတွေနဲလာတော့ကိုယ့်ဘဝတောင်ကိုတိတ်ပြီးတော့ serious မဖြစ်တယ်လို့ခံစားနေရတယ်ပေါ်ပေါ်ကြီးဟာဟာကြီးလို့ဖြစ်နေတာနော်တက္ကနာရှိရတော့ခေါင်းအေးနေပဲဖြစ်နေတာပဲရတာလည်းရှိတယ်မရတာလည်းရှိတာပဲမရလည်းကိစ္စမရှိဘူးနောက်ထပ်လို့ရှိရင်ဆရာကြီးလောက်အောင်ပါပဲဟုတ် Hope is more than the sunny view that everything will turn out all right ညလုံးရဲ့ဆိုတာအရာရာတိုင်းဟာသူ့အလိုလိုကောင်းတာတွေဖြစ်လာလိမ့်မယ်လို့ဒီလိုမြင်တာမျိုးပြောတာမဟုတ်ပါဘူး Hope is more than the sunny view ဒီထက်ပိုပါတယ်နော်ဟိုတူတူအကောင်းကြီးဖြစ်လာတော့မှာပဲလို့ဒီလိုမြင်နေတာမျိုးမဆိုလို့ဒီထက်ပိုတယ်နော် It is believing you have both the will and the way to accomplish your goals whatever they may be ကိုထားတဲ့ယူမှန်ချက်တခုဖြစ်လာဖို့ညာကို့မှာဆန္ဒလည်းပြင်းပြမှုရှိတယ်ဘယ်လိုလုပ်ရမလဲဆိုတာလည်းပဲသိတဲ့စိတ်ရှိတယ်သိတဲ့အသိဉာဏ်ရှိတယ်ခင်ဗျားတို့ပြောမယ်ဆိုရင်အဓိပတိ၄ပါးရှိတယ်နော်ကန္နာအဓိပတိစိတ်ဓာတ်အဓိပတိဝိရိယအဓိပတိဝိမန္တအဓိပတိနော်အဲ့ဒီအဓိပတိ၄ပါးရှိနေတဲ့သူဟာသူကမျောလင်းချက်ရှိနေတဲ့သူပဲဖြစ်လာတဲ့ပြဿနာအားလုံးကိုတတိကြီးကြီးဉာဏ်ကြီးနဲ့ဖြေရှင်းမယ်ငါ့ဘဝမှာငါယူမှန်ထားတဲ့ဒီမှန်ချက်အောင်မြင်ဖို့တွေ့ငါမှစန္ဒလည်းပြင်းပြမှုရှိတယ်ဝိရိယလည်းရှိတယ်စိတ်လည်းရှိတယ်ဘယ်လိုလုပ်ရမလဲဆိုတော့လီလန်းကိုလည်းငါတိတယ်ဆိုတော့အဲ့ဒီ၄ပါးနဲ့ညီညွတ်လို့ရှိရင်အဲ့လူကမျောလင့်ချက်ရှိတယ်လူသူ့အလိုလိုဖြစ်လာလိမ့်မယ်လို့မျောလင့်နေတာအဲ့ဒါဟုတ်လို့မခေါ်ဘူးနော် disaster upon disasterdisaster တော့ဘာကိုခေါ်တာလဲ။ပျက်စီးမှုရနော်။ခုမုန်တိုင်းနေကြတယ်နော်။မြေတွေပြိုတယ်နော်။လူအများကြီးဒုက္ခရောက်တယ်။တည်င်းတွေအများကြီးကြားရတယ်နော်။အဲတခါကြီးတို့ပိုသိမှာပါ။တယ်လီဗီရှင်းမျိုးရေဒီယိုတို့အငင်းလားထောင်တယ်လို့ဆိုရင်တည်င်းဖွင့်လိုက်တာနဲ့အများဆုံးပါပါတတ်တယ်။အဆိုးတွေပါပဲနော်။ No news is good news. နော်။ So disaster upon disasterpersonal and private ကိုယ့်ကိုယ်တားလိုက်ထမပါတတ်ပါနော်ကိုယ့်ကိစ္စလည်းပဲတစ်ခါလေဒုက္ခရောက်တယ်အခက်အခဲတွေကြံစည်တယ်ဆိုတော့ပေါ်လာတတ်တာပေါ့နော် racial and worldwide လူမျိုးတိုင်းလူမျိုးတိုင်းမှာပဲအခက်အခဲတွေရှိနေတယ်တစ်ကမ္ဘာလုံးမှာအခက်အခဲတွေရှိနေပါတယ်နော် we know it all သိပါတယ်နော်အဲ့လိုအခက်အခဲတွေကြံစည်တယ်ပျက်စီးမှုတွေအမျိုးမျိုးဖြစ်နေတယ်ဆိုတာသိပါတယ် no shutting ourselves offဒါဒီအားလုံးကိုမျက်စိပိတ်နားပိတ်ကြနေလို့မရပါဘူးနော်တခါကြီးတို့ဒီမှာကြီးတို့မပြောနဲ့ဖုံဖုံတောင်မှဖြစ်တဲ့ညတင်းလေးကိုကြားနေတာပဲတွေ့နေတာပဲနော်နေရသွားတဲ့ခါလဲခုမှလည်းပဲအမျိုးမျိုးကြီးကအမျိုးမျိုးကြားရတယ်နော်တချို့ကိစ္စတွေမှာကြတော့တိအောင်ကိုလောက်ရတာနော်ပြီးရင်လို့ကိုတမင်တကာကိုလောက်ယူရတာနော်ဒါမှဒီပြဿနာကိုဘယ်လိုသဘောထားနဲ့နားလည်အောင်ရှင်းစားမယ်ဘယ်လိုရှင်းရှင်းရမလဲဆိုတာလူလမ်းချလို့ရမှာWe feel for those who suffer. ဒုက္ခရောက်တဲ့လူတွေအတွက်ကရုဏာဖြစ်ပါတယ်။ Feel for ဆိုတာအမှန်တော့ကရုဏာကိုပြောတာနော်။သူတို့အတွက်ကိုယ်ကမျှပြီးတော့စိတ်ကမှခံစားရပါတယ်။အခုဒကာဒကမတွေအဆက်ခဲရှိတဲ့အခါစိတ်ဆင်းရဲမှုတွေတွေ့ရတဲ့အခါမှာဖုံးဖုံးကြီးလာပြောကြတယ်။ကြားရတယ်နော်။အများကြီးကရုဏာဖြစ်ပါတယ်။ဘလောက်လူတွေမှာဘလောက်အဆက်ခဲများတယ်လဲဆိုတာဖုံးဖုံးသိပါတယ်။We do what we can to help. ကိုနေကိုဟာနဲ့ကိုတက်နေတဲ့အကူအညီတော့ပေးရမှာနော်။ဖမို့နေနဲ့ပေးနေတာကတော့အသိဉာဏ်ပဲ။ But the ease within us allow us to feel their suffering without disturbance to our soul. ဒါပေမဲ့ကိုစိတ်ထမငြိမ်းချမ်းနေလို့ရှိရင်သူတို့အတွက်ကိုကျင်းစာပေးတယ်။ဒါပေမဲ့ကိုစိတ်ထမတော့ကြည့်ပြအနောက်ဆက်ဖြစ်မသွားဘူးဒါလေးတစ်ခုသဘောပေါက်ဖို့လိုတယ်နော်ကရုဏာကသဘောထားမမှန်ရင်ဘာဖြစ်သွားတတ်တယ်လဲ โดมนัตตะဖြစ်သွားတယ်เนาะအဲ့တော့กรุณาတော့ထားတတ်ဖို့ดูเลยเนาะโดมนัตตะมาဖြစ်ဖို့တော့အင်တန်ရေးကြီးပါတယ်ကျိုးတော့ဒုက္ခဟုတ်တယ်ကြားရင်ဘု து ကြောင့်ဘယ်ဝါကြောင့်ဆိုတော့ဟိုတခြားလူတွေဒေါသဖြစ်တယ်เนาะအစ်စ်တင်လဲမုန်းတယ်အဲ့လိုမဖြစ်ဖို့တတိထားဖို့အင်တန်လိုပါတယ်เนาะ
You cannot stop birds flying overhead.
Kenza bi lo pyo la sa da no. Bird sa hnet de pyo da no. Flying overhead sa kaung mwa ni phyat pyan lo da no.
You cannot stop.
Tin ta lo ma ya ba wu.
You cannot stop birds flying overhead.
Tin kaung bo ga hnet de phyat pyo pyan ma twa aw.
တင်သားလို့မရပါဘူး but you can stop them from nesting in your head
ဒါပေမဲ့တင့်စမင်းထဲမှာတော့တင့်ကောင်းဘဝစမင်းထဲမှာနော်အတိုက်လာမလို့အောင်တော့တားမယ်ဆိုရင်ရပါတယ်နော်ဒီကြပြာလေးရဲ့အတိတ်တွေကတော့ကိုယ့်အကူပဲချက်သေးပါလားဘုံဘုံတော့အကျေချက်မပြောတော့ဘူးအရသာပြတ်တော့မှာဆိုလို့နော်ကောက်ကိုချက်တယ်ပါ။ကောင်းပေါ်ကဆက်တည်ပြန်မသွားအောင်တားလို့မရဘူး။ဒါပေမဲ့ကိုကောင်းပေါ်ကသဘင်မှာအတိုက်လာမလို့အောင်တော့တားလို့ရပါတယ်
။ It is your right and your responsibility to be a happy, peaceful person.
ဒီစကားအင်မတန်မှအရေးကြီးပါတယ်။
It is your right.
အဲ့ဒါအတိတ်ဘယ်လိုကောက်မလဲ။ဒါဟာသင်ရဲ့အခွင့်အရေးနော်
။ And your responsibility.
ဒီတော့သင်တာဝန်လည်းဖြစ်တယ်တဲ့နော်
။ It is your right and your responsibility.
ဘာလို့ဆိုရလဲဆိုတော့
to be a happy, peaceful person.
ကျေလင်ချင်လာတဲ့သူငြိမ်းချမ်းတဲ့သူတယောက်ဖြစ်ဖို့တော်ဘုရားစနာဘုကောင်းတာလေနော်အောင်းစရာကောင်းတာလေကြည်လင်ရှင်လာတဲ့သူငင်းချမ်းတဲ့သူဖြစ်ဖို့ဟာအင်းမှာအခွင့်အရေးရှိပါတယ်ကိုယ်အခွင့်အရေးကိုရအောင်ယူတတ်ဖို့လိုတာနော်ဒါတွေမကြသေးဘူးကြည်လင်ရှင်လာတဲ့သူငင်းချမ်းတဲ့သူဖြစ်ဖို့တာဝန်လည်းရှိပါတယ်မဖြစ်လို့လဲကိုကမကြည်လင်တဲ့သူမရှင်လာတဲ့သူကိုယ်စိတ်ထဲမှာငြိမ်းချမ်းမှုမရှိတဲ့သူပါ။ပဝန်းကျင်ကိုမငြိမ်းချမ်းအောင်လုပ်တယ်။ပဝန်းကျင်ကိုဒုက္ခပေးတယ်။နော်။အဲ့တော့ရုပ်ဆဆုံးဆိုတော့ကိုမိသားစုထဲမှာကိုကတခုခုအကြောင်းစိတ်ဆင်းရဲပြီးတော့မျက်နှာကြီးတုံ့မှုန်ပြီးတော့မပြောမရှင်းမပြောခြင်းမဆိုခြင်းမစားခြင်းမတောက်ခြင်းဖြစ်နေမှာဆိုရင်မိသားစုဘယ်နဲ့လဲ။စိတ်ဆင်းရဲတာပဲနော်။အမေလည်းကြက်သွားတယ်။ဒီလိုချင်းအဲ့ဒီလူကအမေအဖေစသည်အချင်းအိမ်မှာလူကြီးတွေကဖြစ်နေမှာဆိုရင်သူ့အောက်ကလူတွေကဘယ်လိုနေမှန်းကိုမသိတော့ဘူးငြင်းချမ်းနေရကိုမရှိတော့ဘူးเนาะအဲအလုတ်ဌာနမှာလည်းဒီလိုပဲဟိုအထက်လူကြီးကလက်နာကြီးတုံတုံမုံမုံနဲ့မကျင်မတ်တဲ့အမူအရာကြီးဖြစ်နေမှာဆိုအောက်ကတပည့်တွေကဘယ်လိုနေမှန်းကိုမသိတော့ဘူးเนาะသူမကျင်မတ်တိုင်းပြည်သူများလူကိုအော်တော့မယ်ငောက်တော့မယ်အိမ်မှာဆိုလည်းဒီလိုပဲအဖေအမေကသူတို့မကျင်မတ်တိုင်းအဖေကအိမ်ကျန်လာအိမ်မှာရှိတဲ့ဥဒါစုအားလုံးကိုအော်တော့မယ်ငောက်တော့မယ်เนาะဥပမာအနေနဲ့ပြောပြတာပါเนาะအဲ့တော့ကိုမှာကြည်လင်မှုရှင်းလန်းမှုငြိမ်းချမ်းမှုမရှိလို့ရှိရင်တိပြီးတော့ဖြစ်စီမတိဘဲနဲ့ပဲဖြစ်စီတရားကိုသိချင်းအောင်လုပ်မိတတ်တယ်နော်ရည်ရည်ဖြစ်စီမရည်ရည်ဖြစ်စီတရားကိုသိချင်းအောင်လုပ်မိတတ်တယ်နော်အဲ့တော့ intentionally or unintentionally consciously or unconsciously you will make other people around you unhappy ifYou are not happy and peaceful. အော်ကိုယ်စိတ်မချမ်းသာမှုကိုသူများအောင်မှတော့ပြတ်လိုက်တာနော်ပုံပြတ်ပုံချလိုက်တာအဲ့ဒါတော့တိတ်မတရားဘူးလို့ထင်ပါတယ်နော်ဒါဟာတာဝန်မဲ့တဲ့သဘောဖြစ်ပါတယ်ကိုယ်စိတ်မချမ်းသာရင်ဟာလို့ပြောနေရမလို့မဆိုလို့ဘူးနော်ကိုယ်စိတ်မချမ်းသာတာကိုကိုယ်သိရမယ်ပြီးရင်ကိုယ်အနာဂတ်မိသားစုကိုလည်းပဲပြောတဲ့လောက်ပြောမှမယ်ငါတနေ့အရှင်မတိတာလေးတစ်ခုကျုံခဲ့တယ်အာတော်စိတ်မချမ်းသာဘူးနော်စိတ်ဆင်းရဲနေတယ် ြောပါမပြောရဘူးလို့မဆိုလို့ဘူးနော်ဒါပေမဲ့အလကားနေရင်တို့ကိုအော်ရံောက်တာတော့မလုပ်သင့်ဘူးဒီတော့ကိုယ့်ဟာကိုယ်ရတဲ့နည်းနဲ့နော်တရားထုတ်တဲ့နည်းနဲ့ဖြစ်စီမိစေကောင်းနဲ့တွားပြတော့ပြောဆိုတိုင်တင်ပြတော့ဖြည့်ရှင်းတဲ့နည်းနဲ့ပဲဖြစ်စီကိုယ့်ပြည်နာကိုကိုယ်ပြည့်လဲအောင်လုပ်ရမယ်နော်ဒါကုတောင်းဝန်ကိုယူရမှာ
You owe it to yourselfO ဆိုတာ owe နော် I owe you ဆိုတဲ့စကားလုံးနော် you owe it to yourself အဲ့ဒီလိုကြီးလင်းချမ်းလာတဲ့သူငင်းချမ်းတဲ့သူဖြစ်ဖို့ဟာကိုယ့်ကိုယ်ကိုပေးရမယ့်အရာဖြစ်တယ် owe ဆိုတာပေးရမယ့်အရာအပြည့်စက်ကိုပေးရမယ့်ကိစ္စနော်အဲ့တော့ကိုယ့်ကိုယ်ကိုပဲပေးရမှာနော်ကိုယ့်ကိုယ်ကြီးလင်းချမ်းလာတဲ့သူငင်းချမ်းတဲ့သူဖြစ်အောင်သူများလာလို့မပေးနိုင်ဘူးကိုယ့်ကကိုယ်ပဲလုပ်ရမှာကိုယ့်ကိုယ်ကိုပေးရမှာတော့ဘယ်လိုနည်းနဲ့ပေးမလဲဆိုတော့ဒီစိတ်အေးချမ်းမဲ့နီလန်းတွေကိုရှာပါလေ့ကျင့်ပါလေ့ကျင့်ရပါလေနော်ဒါလူဘာဝပါနော် You owe it to yourself and to all those people you care about and who are close to you ကိုကိုကိုတင်ပေးရမယ့်အရာမဟုတ်သေးဘူးနော်ကိုချစ်တဲ့ခင်တဲ့သူတွေကိုအနားမှာရှိတဲ့သူတွေကိုလည်းပဲကိုကအဲ့ဒါပေးရမယ့်အရာဖြစ်တယ်ပေးရမယ့်အရာဆိုတာကသူတို့ကိုစိတ်ချမ်းသာအောင်လုပ်ပေးရမယ်လို့ပြောတာမဟုတ်ဘူးနော်ကိုယ့်ဟာကိုယ်စိတ်ချမ်းသာအောင်နေလိုက်တာကသူတို့ကိုပေးနေတာပေးပြီးသားဖြစ်သွားပြီနော်ဒါတော့အရေးကြီးပါတယ်ဒီချက်ကိုသဘောပေါက်ဖို့လိုတယ်နော်အကြောင်းအရင်တော့ကလည်းဒီကားကြီးတွေကိုပြောမှုတယ်နော်ကိုယ့်ဟာကိုယ်စိတ်ချမ်းသာအောင်နေလိုက်ရုံနဲ့လောကကြီးကိုအများကြီးအကျိုးပြုလိုက်ပါဒီလိုသာမပေးနိုင်ရင်အရင်ကြီးမတက်နိုင်ဘူးနေပါစေ။နော်။ဒီလိုမိဘတွေအသက်ကြီးသွားတဲ့ခါသားသမီးတွေကိုပစ္စည်းဥစ္စာမပေးနိုင်တော့ဘူး။အဲ့ဒီခါမှာသူတို့အားငယ်တယ်နော်။ငါတို့သားသမီးတွေငါတို့မပေးနိုင်တော့ပါလားဆိုတော့စိတ်မကောင်းဖြစ်တယ်။အဲ့လိုစိတ်မကောင်းဖြစ်ပြီးတော့တချို့က depression လည်းဖြစ်သွားတယ်။နော်။ငါလူရမဝင်တော့ဘူး၊ငါတော့မကြတော့ဘူး၊ငါမရှာနိုင်တော့ဘူး။အဲ့လိုစိတ်မကောင်းဖြစ်ပြီးတော့မိသားစုကိုတွတ်တွတ်နဲ့အမျိုးမျိုးပြောတယ်နော်။အပြစ်တင်တယ်အဲ့မိသားစုကဘိုးပြဆူရှင်းနေသွားပြီ။အဲ့ဒါလို့မပြောဘဲနဲ့ကိုယ့်ကိုယ်တရားလေးအားထုတ်ပြီးတော့စိတ်ကြည်နေအေးချမ်းအောင်နေလိုက်မယ်ဆိုရင်ကိုမိသားစုကိုစိတ်ချမ်းသာမှုပေးလိုက်ပြီ။အဲ့ဒါကပတ်စံနဲ့တိုင်းတာပြီးတန်ဖိုးဖြတ်လို့တောင်မှမရနိုင်ဘူး။နော်။အဲ့တော့အဲ့လိုစိတ်ချမ်းသာအောင်နေရဲဆိုတာဟာလူတဘာဝတစ်ခုဖြစ်ပါလေ။နော်။ခဏခဏပုံပုံပြောလို့ရှိတယ်။ Meditation is human nature.တရားအထုတ်တယ်ဆိုတာဟာလူတဘာဝပါလူတဘာဝဖြစ်လို့လူတွေကဒါကိုဖြစ်အောင်ကြိုးစားကြလို့ကြတာနော်လို့လို့လည်းအောင်မြင်သွားတာလူတဘာဝဖြစ်လို့တရားမပွင့်နေတဲ့ကတရားအထုတ်တယ်ဆိုတာရှိတာပဲနော်အဲ့တော့ meditation is human nature ဒါတွေမကသေးဘူး meditation is human need တရားအထုတ်တယ်ဆိုတာဟာလူရဲ့လိုအပ်ချက်ဖြစ်ပါတယ်မရှိရင်မဖြစ်ဘူးနော်အခုအစားအစာတစ်ခုခုကိုလိုအပ်နေတာတစ်ခုကိုမစားဘဲနေကြရင်ဘာဖြစ်မလဲအဟာရချို့ပြတဲ့ရောဂါဖြစ်လာတယ်နော်ထို့သူပဲပုံမှန်ကတော့ဓာတ်ရိုက်ကျွတ်တယ်လို့ပြောကြတာတရားအားမထုတ်တဲ့သူဟာစိတ်မှချို့တယ်မှရှိပါတယ်နော်တခြားဘလောက်ပဲပြည့်စုံနေပြည့်စုံနေတရားမထုတ်ရင်သူမှချို့တယ်မှရှိတယ်နော်အဲ့တော့ကိုယ့်စိတ်က healthy ဖြစ်ဖို့နော်အခုနအဟာရတစ်ခုခုမစားတာကြရင်more nutrition ဖြစ်ပြီးတော့ unhealthy ဖြစ်မှာเนาะအဟာရချို့တဲ့ပြီးတော့မကျန်းမာတဲ့ခန္ဓာကိုယ်ဖြစ်သွားမှာเนาะထို့သူပဲတရားအာမထုတ်တဲ့သူဟာသူစိတ်က healthy မဖြစ်နိုင်ဘူးသူပြောခြင်းတဲ့ခါအယူလို့ပြောခြင်းပြောမယ်စိတ်ညစ်တဲ့ခါလည်းအယူပြောလို့လည်းသူစိတ်ညစ်မှာပဲ healthy မဖြစ်ဘူးတရားအာထုတ်တဲ့သူဟာစိတ်တိတ်ကျန်းမာတယ်သူစိတ်က healthy ဖြစ်တယ် When you are relaxed, relaxed, တောင့်တတာဖြစ်နေနော်။တင်းနေတာကြက်နေတာမရှိဘူး။ When you feel peaceful and calm, သင်စိတ်ထဲမှာငြိမ်းချမ်းနေတယ်၊ငြိမ်တက်နေတယ်။အဲ့လိုဖြစ်လို့ရှိရင် you see your experiences in your daily life differently. သင်ဟာသင်ဘဝမှာတွေ့ကြုံရတဲ့အတွေ့အကြုံတွေကိုမြင်ပုံမတူတော့ဘူး။လောဘဖြစ်နေတဲ့ခါမှာလောကကြီးကိုမြင်ပုံဟာတစ်မျိုးဒေါသဖြစ်နေတဲ့ခါမှာ
လောကယုံမြင်ဘဝနောက်တစ်မျိုးနော်မာနဖြစ်တဲ့ခါမှာလောကယုံမြင်ဘဝလည်းတစ်မျိုးသွားဦးမှာနော်ထို့တူပဲအိတ်တမစ္စရာဖြစ်တဲ့ခါမှာလောကယုံမြင်ဘဝနောက်တစ်မျိုးသွားမှာနော် depression ဖြစ်နေတဲ့ခါမှာရောလောကယုံမြင်ဘဝတော်တော်ကိုဆိုးသွားတယ်မြင်နေရတခုမှအကောင်းမရှိတော့ဘူးနော်မြင်နေရကြားနေရတခုမှအကောင်းမရှိတော့ဘူးအဲ့တော့ depression အကြောင်းကိုဘုံဘုံအများကြီးစဉ်းစားပါတယ်နော်အများကြီးလေ့လာပါတယ်ပြောမလို့စိတ်ကူးထားပါမယ်။ခုလောလောဆယ်တော့မပြောဖြစ်ဘူး။ပြောမှဖြစ်တော့မယ်လို့လည်းသိမိပါတယ်နော်။အဲ့တော့စိတ်ငြင်းချမ်းနေလို့ဟာ depression ရှိတယ်။နော်။အဲ့တော့ငြင်းချမ်းနေတဲ့ခါမှာလောကယုံမြင်ပုံဟာတစ်မျိုးပြောင်းသွားတယ်။မေတ္တာကရုဏာတွေရှိနေတဲ့ခါမှာလောကယုံမြင်ပုံတစ်မျိုးပြောင်းသွားတယ်။အဲ့တော့ကိုယ်စိတ်ရဲ့အခြေအနေမှာမူတည်ပြီးတော့လောကယုံမြင်ပုံဟာအမြဲတမ်းပြောင်းနေတယ်။တတမထဲမနေဘူး။ဒါကိုနားလည်ဖို့တိတ်အေးကြည့်တယ်နော်။ဘုံဘုံငယ်တုန်းက depression ဖြစ်ဘူးပါလေ။ဆိုတော့စိတ်ကတော်တော်ကြာဘူးလေ။ဘာမှမလုပ်ချင်တော့လောက်အောင်စိတ်ကကြာဘူးပါလေ။နော်။အဲ့ဒီတုန်းကဘယ်လိုနည်းနဲ့ဖြေရှင်းရမလဲဆိုတော့ကိုယ့်ကိုယ်လည်းအမြင်မြင်လန်းရှာပါလေ။နော်။စာပေတွေဖတ်တယ်၊စိတ်အားတက်အောင်။စောက်တွေဖတ်တယ်။ပြီးတော့လည်းပဲတရားလည်းပဲနည်းနည်းပါးပါးအဲ့ဒီတော့စပြီးတော့အားထုတ်ကြည့်ပါလေ။အဲ့ဒါအမတန်ကံကောင်းသွားတဲ့အချက်ဖြစ်ပါလေ။နော်။ပြီးတော့အနောက်နိုင်ငံကကြီးတဲ့ depression နဲ့ပတ်သက်တဲ့စာပေတွေလည်းဖတ်ကြည့်တယ်။ဖတ်ကြည့်တဲ့အခါမှာလွန်ခဲ့တဲ့နှစ်20ကျော်30မိသားလောက်တုန်းကရေးတဲ့စိတ်ပညာကျမ်းတွေမှာဘယ်လိုပြလဲဆိုတော့အသက်10နှစ်ကျော်လောက်ဆိုရင်တချို့လူတွေ depression ဖြစ်လာတယ်။ဒီချိန်မှာနည်းနည်းဆန်းစားရတဲ့အရွယ်ဖြစ်လာတယ်။ဘဝရှိရုံနည်းနည်းတွေးလာပြီ။နော်။မိဘနဲ့လည်းပဲနည်းနည်းအဆင်မပြေဖြစ်တတ်တဲ့အရွယ်။ teen age ဆိုရင်မိဘနဲ့နည်းနည်းအဆင်မပြေဖြစ်လာပြီ။ထုံးစံလဲတော့ဒါဘယ်လိုဖြစ်ဖြစ်ဖြစ်တာလဲ။အကြာလေးဖြစ်ဖြစ်မိန်းကလေးဖြစ်ဖြစ်73နှစ်14နှစ်15နှစ်16နှစ်ဆိုရင်မိဘနဲ့တိတ်အဆင်မပြေတော့ဘူးနော်မိဘကသူတို့ကလေးလိုသဘောထားကြတယ်သူတို့ကကလေးလည်းမဟုတ်ဘူးကြီးလည်းမဟုတ်ဘူးအဲ့တော့သူတို့သဘောထားရချက်နေတယ်နော်ဘဝရှိရုပ်လည်းနည်းနည်းမြောင်းမှန်းတယ်စိတ်ကူးလိုက်ရင်လည်းစိတ်ကူးရင်လည်းဖြစ်မှာမဟုတ်ဘူးလို့ကျင်းနေပြန်ရင်လည်းစိတ်တော်ညစ်သွားတယ်စိတ်ဘက်ကကြာသွားတယ်ဒီကြတဲ့ကမိဘနဲ့အဆင်မပြေလို့မိဘကအော်မယ်နောက်မယ်ရိုက်မယ်တချို့ဆိုရင်အိမ်ကဘာနှိမ်ချတာလို့ဘာလို့လဲဖြစ်တတ်တယ်နော်အဲ့တော့တက်တက်ပြောရင်ကိုမုန်းကိုယ်တိုင်အိမ်ဘဝနှိမ်ချတာခံခဲ့ရမှာပါလေ။နော်။အင်မတန်စိတ်ဆင်းရဲတယ်။လောကမှာအားကိုးရဆိုလို့အမေအဖေရှိတာနော်။သူတို့မကျင်တဲ့နဲ့အိမ်ဘဝဆင်းသွားဆိုတော့ဘယ်သွားမှာလဲ။လမ်းပေါ်သွားအိပ်ရတော့ပါနော်။လမ်းပြီးတော့အိပ်ခဲ့ရဘူးပါလေ။အဲ့တော့အဲ့ဒီကအများကြီးစိတ်ကြကြတယ်ဒီလိုရှင်ဖြစ်ခဲ့တယ်။ဖြစ်ခဲ့လို့စာအုပ်တွေဖတ်တယ်။တရားလည်းအားထုတ်တယ်။နော်။အဲ့ဒါနဲ့လည်းတော့တက်တာသွားတာ။စိတ်ဆူဆူကဘာမှဖြစ်မသွားဘူး။ငါကျိုးရမယ်ဒီနေ့ကျရင်ငါဘောဟာအဆင်ပြေရမယ်ဆိုတဲ့စိတ်မရမကကိုမွေးရတာနော်အဲ့တော့အဲ့ဒီစိတ်ကိုမွေးပြီးတော့ကျိုးစားလာတော့လေဒီနေ့တော့ကိုမှန်းထတာဖြစ်တာပါပဲနော်အဲ့လိုကျိုးစားမယ်ဆိုတဲ့စိတ်ကိုမလွတ်လိုက်ဖို့အရေးကြီးတယ်နော်အဲ့တော့အဲ့ဒီလိုငငယ်လုံးက depression ဖြစ်တော့စာပြေတဲ့ဖတ်ကြည့်တော့အဲ့ဒီဆယ်နှစ်ကျော်ကျော်ကလေးငါနဲ့ရွယ်လောက်မှာစပြီးတော့ depression ဖြစ်တတ်တယ်လို့တွေ့ရတယ်နော်နောက်ပိုင်းတစ်ခါနောက်ရွေးတဲ့စာတွေဖတ်ကြည့်တဲ့ခါကျတော့ပြီးခဲ့တဲ့ဆယ်နှစ်လောက်တုန်းကဖတ်တဲ့စာအုပ်တွေမှာကျောင်းနေကစားအရွယ်မှာကလေးကတချို့ depression ဖြစ်တယ်လို့တွေ့ရတယ်နော်ကျောင်းနေကစားဆိုတော့9နှစ်လောက်ဆိုပါတော့နော်အဲ့ဒီအရွယ်လောက်ကလေးက depression ဖြစ်လာတယ်ဘာဖြစ်လို့လဲမိဘနဲ့ကြင်ကော်တာတခုလည်းပါတယ်နော်ခုခေတ်ကလေးတွေကမွေးကစားတော့ကလေးကတချို့ကကလေးရင်းဌာနကိုပို့လိုက်ပြီနော်ဒေကယ်ဆိုတော့ပို့လိုက်ပြီမိဘနဲ့ကင်းကွာတယ်ခုခေတ်ကကလေးတွေဆိုတာမိဘရင်ငယ်နဲ့မှတော်တော်ကြာကြာနေရပါတယ်နော်ခုခေတ်ကလေးတွေကမိဘရင်ငယ်နဲ့မှနေရတဲ့အချိန်ကအင်မတန်နေရသွားပါတယ်ဒါလည်းတစ်ခုပါတယ်နော်နောက်တစ်ခုကအခုခေတ်ကလေးတွေဟာငါးနှစ်၆နှစ်လောက်အရွယ်လေးကသူ့ဥစ္စာကဘလောက်တန်လဲငါဥစ္စာကဘလောက်တန်လဲဆိုတာသိနေတယ်ဘုံမလို့ငယ်တော့အဲ့ဒါမသိဘူးဘုံမလို့ငယ်တော့မုံဖိုးဆိုတာမရှိဘူးမုံမဝစားတတ်ဘူးအခုခေတ်ကလေးတွေက၃နှစ်လောက်ရေတွေကပတ်စံဆိုတာကိုသိလာတယ်။အဲတော့အဲဒီလွန်ခဲ့တဲ့၁၀နှစ်လောက်ကတော့ကျောင်းနေကစားရေ၅နှစ်လောက်မှာကလေးက depression ဖြစ်တတ်တယ်ဆိုတာကိုစာပေထဲမှာတွေ့ရပြီနော်။အခုပြီးခဲ့တဲ့နှစ်ကမှ research တခုအင်္ဂလန်မှာလုပ်တဲ့ research တခုကိုပုံပုံဖတ်ကြည့်တော့ယုံလောက်မယုံနိုင်ဘူး။နှစ်နှစ်ခွဲကလေး depression ဖြစ်ပါတယ်။လုံးဝယုံနိုင်စရာမရှိတော့ဘူး။နော်။အကြောင်းတစ်ခုကတော့မိဘမေတ္တာကိုအပြည့်ဝမရဘူး။ဒါပေမဲ့ပတ်ဝန်းကျင်နဲ့ရင်းနှီးမှုရှိဘူး။ ဝိပါလည်းမယုံဘူးဝိပါလည်းအော်ခြင်းအော်ငေါ့ခြင်းငေါ့မယ်ပြစ်ခြင်းပြစ်ထားမယ်ဘဝကျင်ဆိုတာလည်းပဲကြောက်เสียကောင်းတယ်မယုံတော့စိတ်မဆက်ရအောင်ရှင်းတော့က community ဆိုတာရှိတယ် community life ဆိုတာရှိတယ်နော်အင်းနာချင်းဆိုတာစင်မျိုးရင်းချလို့နေလို့ရတယ်အခုခေတ်ကအင်းနာချင်းစင်မျိုးရင်းချလို့မနေကြတော့ဘူးမိဘတွေကလည်းအခက်ခဲတွေများလုပ်ပြီးပြန်မှဒါလည်းပါမှာပေါ့တကြောင်းဆိုတော့တာတင်းနဲ့ဆက်ဆံတဲ့ခါမှာစိတ်မရှိဘူးမပြည့်စုံဘူးနော်ဒါဒီ depression ဆိုတာကိုပုံမှန်အခုချိန်ထိသိချလေးလာနေတယ်စဉ်းစားနေလေးနော်။ဘာကြောင့်ဖြစ်တယ်ဘယ်လိုသက်သာအောင်လုပ်ရမလဲဆိုတာနိလန်းကိုလည်းကိုကိုယ်တိုင်လည်းပဲကိုတို့လုပ်ခဲ့တာမလို့နည်းနည်းတော့သိပါတယ်။အဲ့ဒါကိုဆုံးတဲ့ခါမှာအေးစစ်စစ်ပြောပြခြင်းပါလေးတယ်။သို့တော့ခုပြောတယ်လို့နော်စိတ်မှငြိမ်းချမ်းသွားပြီဆိုရင် depression ပြောက်သွားတယ်။အဲ့တော့စောစောကပုံပုံပြောတယ်လို့လည်းအဲ့ငြိမ်းချမ်းခြင်းဆိုတဲ့guided meditation လေးကိုလူတော်တော်များများညာနဲ့ကြည့်ပြီးတော့ပုံပုံလောက်ခိုင်းကြည့်တယ်စမ်းကြည့်တယ်စမ်းကြည့်တဲ့အခါမှာစိတ်မှာတမနစ်လောက်ကလေးဖြစ်ဖြစ်ငြိမ်းချမ်းဒီပစံပြောက်သွားတယ်ဘယ်တော့အောင်ဖို့ကောင်းတယ်နော်တချို့တပည့်လေးဆိုဘယ်လိုပြောလဲဆိုတော့အဲ့ဒီငြိမ်းချမ်းတဲ့အချိန်လေးကတမနစ်တောင်ရှိမှမထင်ဘူးနော်ဆယ်စက္ကန့်ဆန်းစက္ကန့်လောက်ပဲရှိမှထင်တယ်ဒါပေမဲ့အဲ့ဒီအချိန်မှာလုံးဝငြိမ်းချမ်းသွားတာအဲ့ငြိမ်းချမ်းတဲ့စိတ်ကလေးဖြစ်ပြီးတဲ့နောက်မှာစိတ်ပြတ်တဲ့စိတ်မရှိတော့စိတ်တက်ကြတဲ့စိတ်ကမရှိတော့ဘလောက်အောင်းဖို့ကောင်းတယ်လေနော်တကယ်လို့မဆိုမခက်ဘူးဒီတာမအဆင့်လောက်ငြိမ်းချမ်းမှုဟာတကယ်ပဲမခက်ပါဘူးဒါပေမဲ့ဒီအဆင့်ကမတော်နေပါမဟုတ်သေးဘူးနော်ဒေါင်းနားလည်းသိခြင်းသေးတယ်ဒါတကယ်ကိုအခြေခံအောက်ဆုံးအဆင့်လောက်ရှိသေးတယ်အဲ့ဒီအောက်ဆုံးအဆင့်ဖြစ်တဲ့ငြိမ်းချမ်းမှုကိုတော့ရဖို့ရမမှမခက်ရက်ပိုင်းတော့အတွင်းမှာတော့မှလေ့ကျင့်မယ်ဆိုရတယ်အဲ့လိုငြိမ်းချမ်းတဲ့စိတ်ကလေးကို5မိနစ်လောက်10မိနစ်လောက်ရမယ်ဆိုရင်ဘာမှ depression မရှိပါဘူးလုတ်ရကြည့်တော့အေးစီးလုတ်သွားတာပဲရှင်းရင်လည်းဝန်တာပါတော့မဖြစ်လည်းခဏပဲပြီးရင်နောက်တစ်ခုလုတ်သွားတယ်သူက stuck ဖြစ်မသွားဘူးတမန်တာဂျောင်ပိတ်ပြတော့မနေဘူးစိတ်ကူးတွေအကြံဉာဏ်တွေလည်းအများကြီးထွက်တယ်ကောင်းတဲ့အသေးတွေကောင်းတဲ့အကြံတွေအများကြီးထွက်လာတယ်နော်တော့ဒီနေ့မှာမနေ့ငါးမိနစ်လောက်ညနေမှာငါးမိနစ်လောက်စိတ်ကလေးလုံးဝငြိမ်းချမ်းသွားတာမျိုးရနိုင်ရင်အဲ့ဒီလူဟာတစ်သလုံးတော့မှ depression မဖြစ်ဘူးဒါဒီမကဘူးတခြားစိတ်ရောဂါတော်တော်များများလည်းပျောက်သွားမယ်နော်အခုဖြစ်လူတွေမှာ anxiety neurosis လို့ခေါ်တဲ့ရောဂါတော်တော်များများရှိပါတယ်နော်အနောက်နိုင်ငံကစိတ်ပညာရှင်ကြီးတော်တော်များများသူတို့ကိုယ်တိုင်လည်းပဲဒီတရားထုတ်တာဝါသနာပါတယ်တချို့ဆိုရင်ပုံပုံနဲ့သိတယ်နော် clinical psychologist တချို့ဆိုရင်တို့ပုံပုံနဲ့တတိဖြစ်ခဲ့ဘူးပါတယ်နော်ဒါမှမဟုတ်တို့လည်းပုံပုံကတော့တခါတလေကိုယ်ဆရာလိုတဲ့သဘောထားပါတယ်တို့ဆရာလည်းပညာရှင်တော်တော်များများရခဲ့ပါတယ်နော်အဲ့ဒီ clinical psychologist တွေကသင်ရတဲ့ခါမှာတို့ကဘယ်လိုပြောလဲဆိုတော့ဒီဖြစ်ကုန်နော် age ofanxiety အဲ့ဒါလိုခေါ်လာတော့တာနော်နာမည်တတ်တာကတော်တော်စဉ်းစားဖို့ကောင်းတယ် age of anxiety age ဆိုတာဒီနေရာမှာအသက်အရွယ်ကိုပြောတာမဟုတ်ဘူးနော်ခေတ်ကာလကိုပြောတာဒီခေတ်ကာလဟာ anxiety ခေတ်ကာလဖြစ်နေပါတယ်နော်အခုနောက်ပိုင်းကနောက်တစ်ဦးကဘယ်လိုပြောပြရမလဲဆိုတော့ဒီခေတ်ကာလဟာ age of loneliness အထူးကြံဖြစ်တဲ့ခေတ်ကာလပါလူတွေကများနေပါရဲ့အဖော်မရှိပါဘူးကိုကိုကိုတော့နားမလည်နိုင်တော့ဘူးတခြားလူနားလည်ဖို့ဆိုတော့တော်တော်ခက်သွားပြီနော်အဲ့တော့ဒီတရားအထုလို့ကိုယ့်စိတ်ကိုယ်ကိုသိသိကျကျအတင်းကျကျသိတတ်လာပြီဆိုရင်ကိုကိုကိုကောင်းကောင်းနားလည်လာတယ်ကောင်းတာလည်းသိတယ်ဆိုတာလည်းသိတယ်ကောင်းတာကိုအသာပြီးကောင်းတာကိုအားပေးသွားတာပေါ့ပူပြီးကောင်းအောင်နော်ဆိုတာကိုလည်းပဲသိပြီးတော့နားလေးထိန်ထားတယ်ချက်ချင်းမပြန်နိုင်သေးဘူးမယ့်ကိစ္စမရှိသိနေတဲ့အတွက်ကြောင့်အသာလေးထိန်ထားလို့ရတယ်ကောင်းတဲ့ဘက်ကကြာလေးကောင်းလေးကြာလေးကောင်းလေးဖြစ်လာတော့အလိုလိုပဲအကောင်းကအဆိုးနိုင်ပြီးသားဖြစ်နေတယ်နော်ရင်းများရင်နိုင်နည်းများမိနိုင်တယ်နော်ဟဲ့လို့အဲ့တော့အဲ့လိုတရားအထုတ်ပြီးတော့ကိုယ့်စိတ်ကိုယ်ကိုတိကျတိလာတဲ့လူဟာသူများစိတ်ကိုလည်းတော်တော်နည်းနည်းဆက်ဆက်အကျဲခတ်လို့ရတယ်နော်ပုံပုံလည်းဒီလိုပဲလူတစ်ခါတည်းမှတွေအကျဲခတ်ပြီးတစ်ခါလေးပြတ်တဲ့စကားကြီးပြောတာကိုပြောတော့တချို့ကပြောတယ်ပုံပုံကတကြီးတော့တွေ့တယ်ပြောနေတယ်လို့စိတ်ရဲ့သဘာဝကိုသိနေတာပြောရတာတိတ်မဖြစ်ပါဘူးနော်တိတ်ထူးဆန်းကြီးမဟုတ်ပါဘူးလူတိုင်းမှာအဲ့လိုသိနေတဲ့အခြေအနေရှိတယ် ကိုစိတ်ကိုကိုတကယ်နဲ့နဲ့နဲ့နဲ့ပြီးလာပြီ။အဲ့ဒီပြီးတဲ့အသိဉာဏ်နဲ့အဲ့ဒီအသိဉာဏ်နဲ့ရှင်ဘက်ဖြစ်တဲ့ပြင်းရင်မှုအေးချမ်းမှုလေးနဲ့တခြားလူတွေကိုကြည့်လိုက်သမှာသူတို့စိတ်ထဲမှာဘယ်လိုများနေမလဲဆိုတာကိုပိုသိလာတယ်။ငါ့ကိုပို့ပြီးတော့ဖြစ်တတ်တယ်။နော်ဖြစ်တတ်တယ်ဒီဖြစ်လာတယ်အဲ့ဒီရှင်ကြမှာ။ကိုယ်ကိုယ်လည်းပဲကိုယ်ကလေးစားတဲ့လူဖြစ်တတ်တဲ့တန်မှုထားတဲ့လူဖြစ်လာတယ်။အဲတော့ကိုယ်စိတ်ကိုကိုယ်သိမယ် loneliness ကတော့တက်တာပါလေ။နော်ကိုယ်စိတ်ကိုကိုယ်တခြားသိရင် anxiety လည်းတက်တာပါလေ။တောကတော့တက်တာပါလေ။လုံးဆရာကြည့်တာကိုနင်းလန်းရှာပြီးတော့လုတ်သွားမယ်။ကိုယ်ကိုယ်ရင်းကျင်းမှုလည်းရှိလာတယ်။ငါကြိုးစားပြီးလို့ရင်အသိအသိတော့အဆင်ပြေမှာပါ။နော်အကြီးကြီးကြီးမဟုတ်တော့မှအသိအသိတော့အဆင်ပြေမှာ။အဲ့လိုရင်းကျင်းမှုလည်းရှိလာတယ်နော်။ဒါကြောင့်တရားထုတ်ကြတော့စိတ်ကိုတီးကြတော့ငင်းချမ်းအောင်နေတတ်တဲ့သူကသူ့မှာ anxiety neurosis မဖြစ်တော့ဘူး depression မဖြစ်တော့ဘူးတခြားစိတ်ကြောင့်ဖြစ်တဲ့အိမ်မကျော်ယောဂါတွေစိတ်ကြောင့်ဖြစ်တဲ့အသက်ရှူမဝတာတွေမောတာတွေနှလုံးယောဂါလိုလိုဘာလိုလိုဖြစ်တာတွေဒါလည်းပျောက်သွားတာလေနော်ခုလိုကပဲဟိုအင်းကလေးကမတောင်းမရစွာတဲ့သူ့နေတဲ့ဒကမကြီးပျောက်လာပြန်သေးတယ်နော်လာပြတော့သူကနှလုံးယောဂါလိုလိုပါလိုဖြစ်လို့ဆရာဝန်ခဏခဏပြရတယ်။ဆရာဝန်က ECG တွေရောက်ကြည့်တယ်အငင်းငင်းဆန်းကြည့်တယ်ဘာယောဂါမှမရှိဘူး။ဒါပေမဲ့သူ့စိတ်ထဲမှာကြက်နေတယ်ရင်မထမအောင့်နေတယ်။အသက်ရှိလို့မဝဘူး။အဲ့လိုဖြစ်နေတာ။ဆိုရင်တော့သူ့လည်းအလိုပဲတရားမှမှန်ထိုင်မှုတင်သေးတယ်။တကူလုံးစိတ်ကောခန္ဓာကိုယ်ရောလျှော့ချပြီး relax လုပ်။စိတ်ထဲမှာလည်းဥပ္ပခာဖြစ်ခန္ဓာကိုယ်မှာလည်းဥပ္ပခာလုံးဝဖြစ်သွားအောင်ကြိုးစားပြီးလုပ်ခိုင်းကြည့်တော့သူတတော်ကိုကြိုးစားပါဘာဖြစ်လို့လဲဆိုတော့သူ့မှာတကယ်ပြဿနာကြီးရှိနေတယ်နော်ပြဿနာလောက်တာမဟုတ်ဘူးတကယ်ကြိုးစားကြည့်တော့တဖြည်းဖြည်းတဖြည်းဖြည်းနဲ့အဲ့ဒီသူ့ရင်ထဲမှာကြက်နေတဲ့ဝေဒနာရင်ပအောင့်နေတဲ့ဝေဒနာပျောက်သွားတယ်စိတ်ကြောင့်ဖြစ်နေတာနော်စိတ်ကြောင့်အစာမကြည်တာဖြစ်တယ်စိတ်ကြောင့်အိမ်နဲ့ပြောတာဖြစ်တယ်စိတ်ကြောင့်ခေါင်းမူတာဖြစ်တယ်စိတ်ကြောင့်စိတ်ကြောတက်တာလည်းဖြစ်တယ်စိတ်ကြောင့်အာတရာကိစ္စံဖြစ်တာဖြစ်တယ်ကျန်ရင်ဖမှန်အောင်ကြာကောင်းနော်စိတ်ကြောင့်ကျင်းရက်တူပါလို့ဖြစ်တာရှိတယ်။အရင်ကမှဖြစ်တဲ့ယောဂါတွေဖြစ်တာလေရှိတာလေနော်။ဆိုတော့စိတ်အေးချမ်းသွားရင်အဲ့ဒီစိတ်ကြောင့်ဖြစ်တဲ့ယောဂါတွေအကုန်လုံးကဘာမှအထူးလို့ဆရာမလို့တယောက်တူပြောက်သွားတာ။တစ်ခုချင်းပြောက်အောင်လုပ်နေကြမလို့စိတ်ငြင်းချမ်းသွားတာနဲ့အလိုလိုပဲပြောက်သွားတယ်နော်။အဲ့တော့စိတ်ကြောင့်ဖြစ်တဲ့ခန္ဓာကိုယ်မှာဖြစ်တဲ့ယောဂါတွေလည်းအများကြီးရှိတယ်။စိတ်ကြောင့်ဖြစ်တဲ့စိတ်ယောဂါလည်းအများကြီးရှိတယ်။အဲ့ဒါကိုတရားအထုတ်တော့ဒီအောက်ဆုံးအဆင့်ငြင်းချမ်းမှုကိုယ်နေစဉ်ရအောင်လုပ်နိုင်ကိုပဲအဲ့ဒီခန္ဓာကိုယ်မှာဖြစ်တဲ့ psychosomatic ယောဂါတွေနဲ့စိတ်ယောဂါတွေကပျောက်သွားမှာပါအဲ့ဒါတွေပျောက်သွားရင်လူကနေရထိုင်လာတော်တော်ပေါ့ပါလာတယ်ခန္ဓာကိုယ်မှာလည်းအားပူရှိတယ်အလုပ်ကိုပူလုံးနိုင်တယ်ပြဿနာတွေကိုပူပြီးတော့ရင်ဆိုင်နေနေချိန်ချင်းနေကတော့မကြောက်ဘူးလူဟာတစ်ဖြည်းဖြည်းနဲ့ဟိုပြဿနာတွေများလာပြီးတော့စိတ်တကျလာလို့ရှိရင်လူကြီးရင်ဆိုင်ရမှလည်းကြောက်လာတယ်ပြဿနာဆိုရင်အတင်းမှားကစကြောက်လာတယ်နော်အဲ့တော့အသေးစိတ်အထောက်ထားလေးကိုပြောရရင်တော့ရှည်သွားလိမ့်မယ်။ကြားဘူးတာတချို့လူကနော်။အိမ်ကနေအင်ဂျင်ထွက်ပြီးတော့ဈေးဆိုင်လမ်းတော့ကဈေးဆိုင်မှာသွားပြီးတော့စားကြလေးတစ်ခုပဲပို့တော့မှကြောက်တယ်။မထွက်ရဘူး။အဲ့လိုလူတောင်ရှိတယ်။နော်။အဲ့တော့ you see your experiences in your daily life differently you think differently နော်။စိတ်ငြိမ်းချမ်းသွားတဲ့လူဟာစဉ်းစားပုံတွေးခေါ်ပုံမတူတော့ဘူး။တံမိုးထားတာတွေမတူတော့ဘူး value stake အကုန်လုံးပြောင်းသွားတယ်။အရင်ကပစ္စည်းဥစ္စာပျော်ပါကြောက်ကြမှုဒုံပကာတနာကိုသိမှတ်တယ်ကွာ။စိတ်တကယ်ငြိမ်းချမ်းသွားတဲ့ကောင်မှာအဲ့ဒါတွေကတိတ်ကလေးဆန်နေဆိုတော့သိတယ်။အဲ့ဒါတွေကအပေါ်ယံလေးတွေဆိုတော့သိတယ်။နော်။ဒါတွေကဒီကလူတွေရဲ့အမြင်အထင်ရှိမှုတစ်တက်ကိုရဖို့လုပ်တာပဲ။နော်။ကိုယ်ကလူတွေရဲ့အတွေးလေးတစ်ခုပဲဆိုတော့သိတယ်။ကိုယ့်ကိုတကယ်အထင်ကြီးတယ်ဆိုတော့သူ့စိတ်ထဲမှာဖြစ်လိုက်တဲ့အတွေးလေးတစ်ခုပါ။စိတ်ငြိမ်းချမ်းသွားရင်ပါဖြစ်လဲဆိုတော့ you have less personal bias တကူကောင်းဆန္ဒနည်းသွားတယ်ကိုယ့်ဘက်ကိုကိုယ်ဆွဲပြောယူတာနည်းသွားတယ်နော်တခုခုကြုံကြလာပြီဆိုရင်မြမြတတကြီးတက်လာတယ်ကိုယ့်ဘက်ကသူ့ဘက်ကတောင်းစီအောင်ကြီးကြီးတက်လာတယ်ကိုလိုလိုတစ်ဖက်ကအတိတ်ပဲမကောက်ဘူးအဲ့တော့ကိုမိသားစုတွေမှာပဲကိုယ့်ကိုပြန်စမ်းသပ်ကြည့်ငါပြောတာကတခြားသူအတိတ်ပဲကောက်တာကတခြားဖြစ်နေပါပြီဆိုတာမျိုးလူဘလောက်များများခံစားဘူးလဲလားကိုယ်အလုပ်ခဏမှမဖြစ်ဖြစ်ငါလုပ်တာငါပြောတာကတခြားနော်ငါအထက်လူကြီးရတဲ့ဘက်ကောက်တာတခြားဖြစ်တယ်တ ဆိုမှလုပ်ပေါ်ကံရဲ့ဒီအတိတ်ကိုကောက်တာတခြားရှင်နေပြီ။အော်တယောက်ကိုတယောက်အထင်မှားတယ်ဆိုတာမျိုးကတော်တော်ဖြစ်များပါတယ်။နော်။အဲ့တော့ဒီစကားကိုတခြားစဉ်းစားပါ။ You have less personal bias. Less ဆိုတဲ့အတွက်ကြောင့်အတိတ်ကနည်းသွားတယ်လို့ပြောတာနော်။လူဆိုတာကိုယ့်ဘက်ကပဲကိုယ်မြင်တတ်ပါလေ။သူ့ဘက်ကနေရကနေကြည့်သူ့မြင်လို့တော့မမြင်နိုင်မဖြစ်နိုင်ဘူးလား။ဘုရားမှမဟုတ်တာနော်။ပရစိတ်တဝိဇာဏမြင်မှမရသေးတာ။ဒီအစ်ကိုသူ့ရဲ့ညာကိုမရသေးဘူး။ခုဘက်ကလည်းကိုမြင်တာပဲ။အဖေကလည်းအဖေဘက်ကလည်းအဖေမြင်တယ်။အမေကလည်းအမေသူ့ဘက်ကလည်းသူမြင်တယ်။တာသမီးတွေကလည်းပဲသူ့ညာနေတဲ့မြင်တာပဲ။အထက်ကအရာရှိကလည်းသူကလည်းသူ့ညာကလည်းသူမြင်တာပဲ။နော်။အဲ့တော့လူတိုင်းမှာခုဘက်ကပဲကိုဆွဲပြတော့မြင်တတ်တဲ့အမေဟာအနည်းနဲ့အများရှိတယ်။သို့တော့တရားအထုလာတဲ့ခါမှာအဲ့ဒါနည်းတော့တယ်။နော်။တစ်ဖက်သက်လူလူဆွဲယူတဲ့အမြင်မျိုးဟာအများကြီးနည်းသွားတယ်။အဲ့တော့အတိတ်ဘဝကိုလည်းဖြစ်သွားလဲဆိုတော့သဘောထားမျှကြလာတယ်။သူ့အမြင်ကမျှကြတဲ့အမြင်ဖြစ်လာတယ်။သဘောထားကြီးလာတယ်။အဲ့တော့စိတ်ငြိမ်းချမ်းတဲ့လူကသဘောထားကြီးတယ်။ You don't react automatically. တခုခုကြံတိုင်းကြံကြလိုက်ချက်ချင်းပြန်ပြောင်းမတိမ်ပြန်ဘူးနော်။ဆိုတော့လည်းကပြောတဲ့တကယ်လေးလိုပဲသူ့အမြင်ကလာဆဲတယ်သူပြန်မဆဲဘူး။ဒီစီတတိလေးနဲ့နားထောင်နေတယ်။နော် react automatically မလုပ်ဘူး။အဲ့တော့အခုစက်ကလေးတစ်ခုရှိရဲဆိုတော့ခလုတ်တစ်ခုကိုဖိတ်တဲ့တိုင်နဲ့ဆက်ချင်းတူတစ်ခုခုလောက်ပြီးတယ်ကွန်ပျူတာလိုပဲဆိုတော့နော်သူခလုတ်ကိုတစ်ချက်နဲ့တည်းနဲ့ရနေဆက်ချင်းသူအလုပ်တစ်ခုကိုလောက်လိုက်တယ်အဲ့လိုဆိုရင်ဒီကွန်ပျူတာမှာရွေးချယ်တဲ့သဘောရှိလားရွေးချယ်မှုမရှိတော့ဘူးနော် choice ဆိုတာမရှိတော့ဘူးနော်ခလုတ်တစ်ခုဖိတ်တဲ့နဲ့ဘာလို့ရမလဲလို့သူမစဉ်းစားနိုင်ဘူးလောက်တယ်မလောက်တယ်သူမစဉ်းစားနိုင်ဘူးလောက်ပြီးသားဖြစ်သွားတယ်နော်လူတွေလည်းတလို့ပဲမြင်နာနဲ့တခုခု react လုပ်လိုက်တယ်ကြားနဲ့တခုခု react လုပ်လိုက်တယ် automatically ချက်ချင်းဖြစ်သွားတာ instantly နော်အချိန်မဆိုင် react လုပ်တယ်အဲ့တော့အဲ့လို react လုပ်တဲ့ဒီမှာတင့်တော်သလားမတင့်တော်ဘူးလားဆိုတာကိုစဉ်းကျင်စဉ်းစားတတ်တဲ့ဉာဏ်အဲ့ဒီအချိန်မှာမဖြစ်လိုက်ဘူးနောက်မှသူနောင်လိုက်ရခြင်းရမယ်နော်အဲ့ဒီအချိန်မှာမဖြစ်လိုက်ဘူးဒါကြောင့် automatically react လုပ်တဲ့ဒီမှာ choice မရှိဘူးနော် choice မရှိရင် freedom လို့ခေါ်တဲ့လွတ်လပ်မှုကိုသူကမရှိဘူးနော်ဒါကြောင့်အလိုလျောက်တိမ်ကြံတတ်တဲ့လူမှလွတ်လပ်မှုမရှိဘူးတော့ကိုယ့်ကိုယ်ကိုလွတ်လပ်တဲ့လူလို့ခေါ်မလားမလွတ်လပ်တဲ့လူလို့ခေါ်လားအတွေ့အကြံတတိမပါညာမပါပဲနဲ့ဉာဏ်တိုင်းကြားတိုင်းစိတ်ကအလိုလျောက်တိမ်ကြံနေမယ်ဆိုရင်တော့လွတ်လပ်တဲ့လူမဟုတ်ဘူးနော်အဲ့တော့ဉာဏ်တဲ့ခါမှသိနေတယ်ကြားတဲ့ခါမှသိနေတယ်စိတ်ကအလိုလျောက်မတိမ်ကြံဘူးပြီးမှလှုပ်တင်တာလေးကိုအေးအေးဆေးဆေးလှုပ်သွားတယ်ပြောတင်တာကိုအေးအေးဆေးပြောသွားတယ်ဆိုရင်ဒီမှာတတိရှိတဲ့ဉာဏ်ရှိတဲ့ choice ရှိ freedom ရှိတယ်နော်ဒီမှာလွတ်လပ်မှုရှိနေတယ်အဲ့ဒါကိုယ်ကိုယ်တိုင်ခံစားလို့တော့ရတယ်နော်တတိရှိရင်လည်းဉာဏ်ရှိနေတယ်လို့ပါဒီစက်တော့လွတ်လပ်တယ်ဆိုတဲ့ခံစားမှုကရှိကိုရှိနေလားနော် you are wiser နော်သိဉာဏ်ချမ်းတဲ့လူကပုပ္ပဉာဏ်ဉာဏ်ကြီးတဲ့ဖြစ်တယ်မဉာဏ်ချမ်းတဲ့လူကကိလေသာလွှမ်းမိုးနေတဲ့ကြောင့်အမှားများတယ်နော်အမှားများတဲ့လူကဉာဏ်ရှိလို့ပြောနိုင်ဘူး you are patient တတိရှိတဲ့ရင်းချမ်းနေတဲ့လူကစိတ်ရှိတယ်စိတ်မတူဘူးတူမှုလည်းခဏလေးပဲစက္ကန့်မလေးနဲ့ပြီးသွားတာပဲတာရှိမခံဘူးနော်ဒီတူတာလေးကိုပြန်တိလိုက်တဲ့နေ့မြင်နေစိတ်မကြမ်းဘူးတူတာပြီးသွားတယ် you don't let things disturb you too much ဒီမှာ things ဆိုတာကဉာဏ်ကြားတဲ့အခြေအနေအတွေ့အကြုံအလုံးပြောတာနော် you don't let ဆိုတာကခွင့်မပြုဘူး disturb you ဆိုတာစိတ်နှက်ဆက်ဖြစ်တာပေါ့နော် too much ဆိုတာလုံလုံကဲကဲဒါ too much လို့ပြောဆိုတာလေးကဒါချင်းချင်းဖြစ်ထားတဲ့စကားနော်လုံလုံကျင်ကျင်ကြီးစိတ်နှက်ဆက်ဖြစ်ခွင့်မပြုဘူးနည်းနည်းပတ်ပါတော့ဖြစ်မှာပါနော်ဒီလောက်ကတော့ပြစ်စံမရှိပါဘူး so you don't let ဆိုတဲ့စကားကိုစဉ်းစားပါတတိရှိတဲ့လူဉာဏ်ရှိတဲ့လူစိတ်မှာငြင်းချမ်းနေတဲ့လူကမြေကပြည့်ရကြားရတဲ့အတွေ့အကြုံတွေကမိမိရဲ့စိတ်ကိုလုံလုံကဲကဲအနောက်ဆက်ဖြစ်သွားအောင်ခွင့်မပြုဘူးဆိုတော့တကယ်လို့ခွင့်ပြုနေတဲ့စိတ်တွေဖြစ်မသွားဘူးလားခွင့်ပြုနေတယ်ဆိုတော့ဒီကပါသွားပြီနော်ဒါကြောင့်တတိမရှိရင်စိတ်မငြိမ်းချမ်းဘူးကိုကိုတိုင်းကမြင့်မြတ်ကြားနေတဲ့ကိစ္စကြီးကိုယ်လာပြီးတော့အနောက်ဆက်ပြီးအောင်ခွင့်ပြုထားတယ်လို့ဖြစ်နေတယ်နော်ဒါကြောင့်မောဟဖြစ်နေရင်ကိလေသာအားလုံးကိုဖြစ်ခွင့်ပြုထားတယ်တတိရှိနေရင်ဉာဏ်ရှိနေရင် စိတ်မှာတည်ငြိမ်မှုအေးချမ်းမှုရှိနေရင်ဖြစ်ခွင့်မပြုဘူးလွတ်တဲ့ခါမှာဝင်လာမယ်ပြီးတဲ့အချိန်မှာသူ့ကိုဖယ်ယူသားဖြစ်သွားတယ်နော်အဲ့တော့ကိုယ်စိတ်နောက်ဆက်ဖြစ်သွားပြီဆိုရင်ကိုယ့်ကိုယ်ကိုပြန်တည်ပေးပါငါဖြစ်ခွင့်ပြုလိုက်ပြီAnd may falter, falter is what we have to say, F-A-L-T-E-R, falter. Yod, no? Kana kwen yari ya, tis yi yu yod, no? Atta ki lai ngu wa tima, no? Yod aga yi sun, atta ase lau dungan ngu dhe la. Aku atta balau si lo. Kona sana kona ne. Ase lau dungan ngu dhe wa wu, no? Atta aga yi agu lo pina kito.Your strength may falter, no? Kana ko inariya, tati di soye dwari, no? Talumiya bahu, ujinsra, no? Memory may fail. Tati di wabane nero. Nene baba may lami, no? Tika ibuya so galauti yong diole sero. Tati ba tae te nire nire do namem mami do. Tati di ya may go na. Tami na tati ba diya atoku do ma may go. Diya di wakono mami go.So, we don't know. Our strength may falter, memory may fail, but for those who have it, they don't. Eta li si ni le li po. Eta li si la pale. Tiya tadi. Tiya jong ya le ati niya. Tiya jong ki la le ya la le yi jang hu. But for those who have it, ease hold fast.အဲ့ဒီတက်တောင်တက်တာလေးဖြစ်ပြီးတော့စိတ်ကလေးအေးချမ်းလာလေးဟာသူကငြင်းနေတယ်နော်မိမိတိုင်းအလေးကျင့်လို့ခိုင်းရင်မခိုင်းသေးဘူးအကျင့်ဖြစ်သွားတယ်အကျင့်ဖြစ်သွားရင် habit is second nature ဆိုတယ်လို့ပဲဒါသူ့ nature ပဲဒီအင်းတချို့အဖိုးကြီးတွေဖိုင်တွေကမုန်းတွေ့ဘူးလေနော်အဖိုးကြီးတရားတရားကြီးတရားဆိုတိတ်အေးချမ်းလာတယ်ဘယ်သူမှအပြစ်မတင်ဘူးဘယ်တော့မှမကြီးနေဘူးသူနဲ့စကားပြောတာအန်တန်စိတ်ချမ်းသာတယ်သူ့ကိုဖြစ်ဖြစ်ချင်းတိတ်ပေါ်တယ်ကျူးရင်လည်းဘုံတမ်းများတယ်ပြေးရင်ပြေးရင်လည်းအင်တမ်းများတယ်အကိုရဲ့သူကတင်းင်းတင်းငယ်လုပ်လို့မဆိုရင်ရူမတနာကမှမဟုတ်တော့ဘူးနော်နော် but for those who have it ease hold fast until the day they die နောက်ဆုံးသူတို့တည်းနေနေဖြစ်ပါပဲအဲ့တော့မင်းတစ်ခိုက်မှလည်းပဲရနိုင်တယ်လို့စိတ်ရဲ့ကြည်နင်းမှုရှင်လာမှုငြိမ်းချမ်းမှုရအောင်ဒီကပ်ဖို့လိုပါရဲ့လိတ်ကျင်ရပါလေဒီလိုပဲအမြဲတမ်းနေသွားမယ်ဆိုရင်အတက်ကလောက်နေရနေရအတက်ကလောက်ရှိရှိတည်တဲ့အချိန်မှာလည်းပဲတတိလေးနဲ့ပဲတီးပြီးတော့ငင်းချမ်းချမ်းလေးတည်လိုက်လို့ရပါလေနော်အဲ့လိုပဲတည်ခြင်းပါလေနော်ကြောက်ပြီးတော့လမ်းပြီးတော့အားငယ်ပြီးတော့တည်ရတာမကောင်းပါဘူးဒါအရှုံးနဲ့တည်ရတဲ့သဘောဖြစ်သွားတယ်နော်အဲ့တော့တည်ခြင်းတရားဘယ်သူမှကြောင်လဲလို့မရဘူးဒီလိုတည်သွားမှာပါအခုသူ့အနေနဲ့ကြုံရတဲ့ကိစ္စတွေဟာတရားတုံကျွမ်းတို့မှာတော့တခါတလေတော်တော်ပဲခံအပ်ခဲ့ပါတယ်နော်တော်တော်ပဲဒေါမနတာဖြစ်တယ်တော်တော်ပဲသိရှင်းရတယ်ဒါပေမဲ့တခါတလေမှန်းပြီးတော့ဒုက္ခငါသေသွားပြီကိုယ်ပဲဘွားတော်ရောက်သွားပြီဆိုတော့ပြန်လှည့်ကြည့်လိုက်မယ်ဖြစ်ခဲ့တဲ့ကိစ္စတွေဟာဘာအဓိပ္ပာယ်ရှိလဲအဓိပ္ပာယ်ရှိအောင်လုပ်တိုင်တော့ရှိပါတယ်နော်အဓိပ္ပာယ်ရှိအောင်မလုပ်တိုင်တော့ဘာမှအဓိပ္ပာယ်မရှိဘူးဘလောက်ပဲဒီကိဥစ္စာချမ်းသာရချမ်းသာပဲတိတ်အဓိပ္ပာယ်မရှိဘူးကိုရကြတဲ့ပစ္စည်းဥစ္စာကိုကိုယ့်တက်ကောအများတက်ကောအကျိုးများအောင်တုံးခဲ့တယ်ဆိုရင်တော့အဓိပ္ပာယ်ရှိပါတယ်နော်။တခြားလည်းဒီလိုပဲယာတိဥပါရီရခဲ့တယ်ဆိုတာလည်းပဲပြန်စမ်းကြည့်။တည်တည်တဲ့နောက်မှာဘာထူးတယ်လဲ။ဘာမှမထူးဘူးနော်။သို့တော့ကိုရခဲ့တဲ့ယာတိကိုအကြောင်းပြုပြီးတော့အများအကျိုးရှိတဲ့လုပ်ငန်းတွေအများကြီးကိုလုပ်ပေးခဲ့တယ်ဆိုရင်အင်မတန်အဓိပ္ပာယ်ရှိပါတယ်နော်။ဒီလိုတော့ပြောဖို့အချိန်တလောက်ပဲရတယ်နော်။ဘုံမှန်းထားတဲ့အချိန်နည်းနည်းတော့ပုံသွားတယ်။ဆိုတော့ပြောကျင်တာကြီးကကြံနေသေးတယ်။အမြဲတမ်းဒီလိုပါပဲ။ပြောကျင်တာကတော့အမြဲတမ်းကြံနေပါသေးတယ်။နောက်တစ်ခေါက်ကျုံတဲ့အခါမှာအေးဆေးဆေးစိတ်ကူးထားတယ်လို့အများကြီးရှိပါတယ်။နော်။ပြောကျင်တာလေးတွေပြောဖို့ရအကြောင်းအရာကိုမနည်းမျိုးလောက်ရှိမလဲဆိုပြီးကိုယ့်အကူမှတ်ထားကြည့်တာ။ဆက်နည်းမျိုးလောက်ရှိတယ်။နော်အကုန်လုံးပြောနိုင်ဖို့ကြော်စီရမှာပါနော်စီစဉ်ရတယ်ဆိုတာကစမ်းမကြီးလဲတခါထက်စင်းရတယ်ပြီးကြတဲ့တစ်ခါကတော်တော်နေမကောင်းလိုက်တော့ဆောင်းဆူနာရှိတာပါ ဒါမှခေါင်းဆိုးတာကတော်တော်ကိုလွန်ခဲ့တာဒါတော့ဒီနေ့ဒီမှာလာပြီးတော့တရားဟောဖို့တော့မှဖြစ်နိုင်ပါမလားလို့တွေးတာတော်ပါသေးတယ်เนาะအချိန်ကြီးလေးတက်တာတော့လို့เนาะတခြားလည်းပဲဟိုထည့်ကျင်းရတဲ့ကိစ္စတွေအများကြီးရှိပါတယ်เนาะဒါကြောင့်တရားပွဲတစ်ပွဲဟောပြဖို့ဆိုတာတော်တော်ဖြစ်ခဲ့ပါတယ်အင်တန်အကြောင်းကြီးလို့မှဖြစ်တာပါဒီနေ့အကြောင်းကြီးနဲ့တွားလို့ပြောခွင့်ရသွားတာစိတ်အင်တန်ကျဉ်းလာသွားတယ်နော်ဘုံဘုံစိတ်ထဲမှာပြောကျင်တာတစ်ခုရှိရင်သူ့စိတ်ထဲမှာမွေးထားရတယ်လို့ပဲမွေးထားလို့ရှိရင်ပြောတစ်ခုကြီးကြီးကြီးကြီးလာတယ်ကြာရင်သူအထက်မှနေလို့မရတော့ဘူးနော်ထုတ်ပြောမှရတော့လားဟိုမိခင်တွေတပ်ပင်းမွေးရမှအရတယ်လို့ပဲနော်သူ့ရှင်တိုင်မွေးကျင်လို့မရဘူးမမွေးတဲ့နေရာတော့ဒုက္ခကြီးပါတယ်နော်အဲ့တော့ပြောကျင်တာလေးရှိရင်တော်တော်ကြိုးစားပြီးပြောရပါတယ်နော်အဲ့လိုနေရာလဲအရှင်ပြေဖို့ကျမ်းမာရေးလဲအရှင်ပြေဖို့တော်တော်ခက်ခဲပါတယ်အရှင်ပြည်တဲ့ခါလည်းရှိတယ်အရှင်မပြည်တဲ့ခါလည်းရှိပါတယ်နော်အခုလိုအရှင်ပြည်ကြီးလေးစိတ်ထဲရှိတာကိုအေးအေးဆေးဆေးရောခွင့်ရသွားတာစိတ်ထဲကအများကြီးထုတ်လိုက်ရလို့ရင်းနှီးမှပေါ့သွားတယ်တော်မေးတာထိုင်တာရှိသွားတယ်နော်ဤဖြစ်သွားတယ်ဆိုတော့နော်မပြောရမချင်းဘာဖြစ်နေမလဲဒီလားမပြောရမချင်းစိတ်ထဲမှာနေတန်းဟောနေတော့လားဒီလားအခုပြောပြီးသွားပြီဟောပြီးသွားပြီနာနောက်ထပ်စိတ်ထဲမှာမဟောတော့နောက်တစ်ခုပြောနေတာကိုစဉ်းစားဖို့အချိန်ပိုရသွားပြီ။ဟုတ်ဒီလိုဖြစ်လာလို့ဟာအားလုံးတရားဓမ္မတွေရဲ့ပူပေါင်းဆောင်ရွက်မှုပါလို့ဖြစ်တာပါ။နော်။ participation ကြတာ။နော်။ပူပေါင်းဆောင်ရွက်မှုပါလို့ဖြစ်တာ။ဒါကြောင့်အားလုံးရဲ့ကျေးဇူးလို့ပြောကြပါလေ။နော်။ဒီလိုဖြစ်လာတာအားလုံးရဲ့ကျေးဇူးပါ။အားလုံးကိုပုံပေါ်ကလည်းကျေးဇူးတင်ပါလေ။နော်။အဲ့တော့ဒီကျေးဇူးတင်တာနဲ့ပတ်သက်တော့လည်းဟုတ်တင်ရရှိသူကပြောထားတယ်တကူပြောတတိယပြန်တယ်နော် gratefulness နော် grateful ဆိုတာအင်္ဂလိပ် G R A T E F U L နော် M E double S gratefulness အဲ့ဒီပြောပါလေနော်ကျေးဇူးတင်တာနော် gratefulness is heaven itself ဒုက္ခဘုံကြီးပါကျေးဇူးတင်တဲ့စိတ်ကကွာကောင်းရင်ပုံနည်းနဲ့တွေ့နေတယ်အမတန်ချမ်းသာတဲ့စိတ်ဖြစ်တယ်နော်ဒါကြောင့်ကျေးဇူးကိုကြားပြီးတော့သင်တတ်ဖို့လိုပါတယ်အမှန်တော့တိုးပေါ်တူတည့်ရဖြစ်စီတွယ်ရပြီးတော့ဖြစ်စီတူကျေးဇူးတူမှာဆိုရှင်းနေပါတယ်ရှင်းနေတာကိုမြင်အောင်ကြည့်တတ်ဖို့လိုတာတချို့ကျေးဇူးတွေကအင်တန်ပင်မွေးလို့မမြင်နိုင်ဘူးတော်တော်နဲ့အမတန်သဘောထားကြည့်ကြည့်ဉာဏ်ကြည့်နေကြည့်မှဩသူကျေးဇူးတော်တော်ကြီးတယ်ပါလားတကယ်ကြည့်တတ်ရင်ဉာဏ်ဒီတောင်းမှကျေစုရှိတယ်။သူ့ကြောင့်ကိုယ်မှာအများကြီးတိုးတက်တယ်၊ရင်းကျက်တယ်။ခန္ဓာရဲ့ပိုရှိလာတယ်နော်။ဥပမာဆိုတော့ infection တစ်ခုခုရလာရင်ခန္ဓာကိုယ် immunity ကပြန်ပြတ်တိုက်တဲ့အခါမှာ immunity ကောင်းလာတယ်။နော်။အဲ့လိုပဲအခက်အခဲတွေဒုက္ခတွေဟာရင်းကျက်သွားစီတယ်။ကိုယ်အပြည့်တင်တဲ့ဝေမာနဲ့ဒုက္ခစအမှန်တော့ကျေစုရှင်ပါပဲ။နော်။အကူအညီပေးရလို့ဆိုရင်တော့အထူးပြောဖို့ရမရှိဘူး။အမှန်တန်ကျေစုကြီးပါရဲ့။တော့တနေ့ကိုမနေ့တစ်ချိန်ညနေတစ်ချိန်အနည်းဆုံးဉာဏ်ဉာဏ်လေးနေတတ်တဲ့ပြည်စစ်စစ်ပြန်ပါလေ။နော်။စူးစားကြည့်ပါ။တိတ်မခက်ပါဘူး။ဟုတ်။စူးစားကြည့်တော့စုံတည်ရတဲ့အတွေ့အကြုံကိုလည်းပဲပြန်ပြောစီခြင်းလေ။ဘယ်လိုတွေ့ရလဲဘယ်လိုကြောရလဲဆိုတာ။နောက်တစ်ခုဘုံဘုံဝန်တာလေးရှိနေတယ်အဲ့ဒါလေးကလည်းပြောချင်လေးနော်အဲ့ဒါပါလဲဆိုတော့အခုနပြောတယ်ပဲတကယ်လေးတွေကဘုံဘုံတရားစောက်ကလေးတွေကိုထုတ်ကြတယ်နော်သူတို့တက်နေတော့ကြိုးစားကြပါလေအရင်ထုတ်ခဲ့တဲ့စောက်ကဘုံဘုံကစောက်ကိုတိတ်ကောင်းတယ်လို့မထင်ဘူးအမှားတွေအများကြီးပါနေတယ်နော်အခုမနေ့ကပဲတာဝန်ပေးထားတဲ့တကယ်လေးတွေကစောက်လာပို့သွားတယ်နော်ဘဝဆိုတဲ့ကြောင်းနဲ့အောင်မြင်တော့ဘဝဆိုတော့နှစ်ခုတွဲပြီးတော့စာအုပ်လေးလှလိုက်တာနော်ဖြစ်เสียအတန်ကောင်းတဲ့စာအုပ်လေးနော်ဘုံဘုံကတူးချမှားလိုက်တာအကောင်းဆုံးချောင်းလုပ်ပြီးပါနော်ကွန်ပြတ်စိတ်ဘလောက်ပဲရှိရှိသက်ဆိုင်ရှိဘူးဆိုတော့သူတို့တတ်နိုင်တဲ့လောက်တော့အကောင်းဆုံးချောင်းလုပ်ပေးခဲ့ပါတယ်နော်အဖုံသူတို့တရားခံရင်ခန့်ခန့်လုပ်ပေးတယ်နော်စာအုပ်ဆရာကဥမာပြီမှာအတအကောင်းဆုံးပါလေနော်စာအုပ်ကိုထုတ်ထားတာလည်းကျိုးနဲ့ထုတ်ပေးတယ်နော်ဒါကြက်ကတူဖွင့်လို့ရသွားတယ် နှစ်ပေါင်းများစွာကံနေမဲ့တော်တော်တန်ဆုတ်သွားမှာမဟုတ်ဘူးနော်အကျိုးဖြာကြည့်တဲ့ဒီဘာဒီမှာထားမယ်ဆိုရင်လေလူအများကြီးနှားဖတ်ပြီနဲ့အဖုံးလည်းစုတ်မသွားဘူးဆရက်ကလည်းမစုတ်နိုင်ဘူးနော်တော်တော်ကိုထူတဲ့ခိုင်တဲ့ဆရက်ဖြစ်တယ်ဆွေကြီးကလည်းစုတ်မသွားနိုင်ဘူးနော်ဇာလုံးလည်းပဲဘုံဘုံကနည်းနည်းလေးကြီးကြီးလေးလောက်ခံနေတယ်နည်းနည်းအတက်ကြီးတဲ့ဒါကြီးလေးဆိုရင်ဖားရတာမင်းလွယ်အောင်လို့ဇာလုံးလေးကြီးကြီးလေးတော့ဒါတော့မှဆိုင်နေတာ130ပဲရှိပါတယ်တော်ကိုတော်တော်ရလုတ်ပြီးတယ်လုတ်ပြီးတဲ့တကယ်ကိုလည်းအခုဒီပြိတ္တကြားထဲမှာပဲဘုံဘုံကကျေးဇူးတင်တဲ့အကြောင်းကိုပြောချင်ပါသေးတယ်နော်တရားဝင်ဖြစ်လာအောင်တို့တော်တော်ကြိုးစားရပါအမှန်လုတ်ပြီးများတဲ့ကြားတွေကနော်ဒီစာအုပ်လေးမှာဘုံဘုံကိုယ်တိုင်အမှားစာလေးရေးထည့်ပေးလိုက်ပါတယ်အစတုန်းကတော့အမှားစာရေးဖို့မကြီးရပါဘူးနောက်တော့တကယ်လေးကြောက်ကတစ်ခွန်းနှခုံးပဲဖြစ်ဖြစ်အမှားစာလေးရေးပေးပါဒါနဲ့ဘုံဘုံကလေလေတည့်ရယူတော့ဒီတိုင်းကောက်ရေးတာပါလုံးဝမပြင်းလိုက်ရအောင်စပြီးရေးလိုက်ကလေးကဒီတိုင်းရေးသွားလိုက်တာပြီးသွားရောနော်အဲ့ဒီလုံးဝငခါပြန်မပြင်းရတဲ့အမှားစားလေးအဲ့ဒါလေးကိုနည်းနည်းလေးဖတ်ပြလိုက်ပါနော်ဆရာတော်ဟောကြားခဲ့သောတရားများကိုသိခွေမှစာအုပ်အဖြစ်သို့ရောက်အောင်ထုတ်ဝေညာတပည့်တရားရကမများမကြာခဏစောက်ထားခဲ့ကြသည်တချို့တပည့်များကသာဝတ်အဖြစ်ဖတ်ရမှပူရသဘောပေါက်ကြောင်းပြောကြသည်နော်လူစရာမင်းမင်းရှိတာဘူးထို့ကြောင့်ဆရာတော်ဤဆရာတော်ဤတရားများကိုအသက်အရွယ်မကြီးအဆင့်တန်းမကြီးဖတ်ရှုနိုင်အောင်စီစဉ်၍ထုတ်ဝေပါမည်ဖတ်ရ၌လွယ်ကူမှုရှင်းလင်းမှုရှိရာတချို့နေရာများ၌ပြင်ဆင်ရေးသားဖြစ်ပါသည်မှန်ကန်သောလေးမျက်သောအသည့်အမည်အသေးခေါ်သည်တမှုပစ္စယများနေပါမင်္ဂန်တော်အမည်အပေါ်အခြေခံ၍မင်္ဂန်တော်အတွေ့မင်္ဂန်တော်လုံးကြီးလုံးဝများဖြစ်လာရသည်အမည်မှန်အတွေ့မှန်အလုတ်မှန်မှသာလူဘဝ၌အစဉ်ပြေနိုင်သည်ဆရာတော်သည်လူမှုရေးပညာရေးစီးပွားရေးဘာသာရေးတို့ကိုဆက်ဆက်၍ပြည့်စုံစွာမြင်သောအမည်မျိုးကိုနှက်တက်ပြီးထို့ကြောင့်ဟောကြားရ၌ဆက်ဆက်မြင့်စီသောအမည်ကိုဟောကြားလေဖြစ်သည်ဆရာတော်ဤတရားတစ်ခုများကိုနားထောင်ရ၍အကျိုးများလာကြောင်းများစွာသောတရားဓမ္မများလျှောက်ထားခဲ့ကြသည်ထို့သို့သိရသည့်အတွက်ဆရာတော်များစွာရှင်းလို့ပါသည်နော်ဒီဘုံဘုံအနေနဲ့ပြေးနိုင်တာဒါပဲရှိတယ်ဒါပဲပြေးခြင်းပါလေအမှန်တော့တစ်တက်လုံးဒါပဲလို့ဖြစ်ပါလေဘုံဘုံတစ်တက်လုံးတခြားဘာမှမလုပ်ဖြစ်ဘူးမလုပ်လို့ဘုံအချိန်မပြေးနိုင်ဘူးနော်အဲ့တော့ဒီဘဝဒီတိုင်းပြည်မှာလူဘဝရလာတာအတော်ကန်ထူတာပဲအကြောင်းလဲရှိလို့မယ်လို့ယူကြည့်ပါတယ်နော်လှုပ်ရှားရှိလို့ဘဝတစ်ခုရလာတာနော်အဲ့ဒီလှုပ်ရှားအလုပ်ကိုအများဆုံးလုပ်ချင်ပါတယ်နော်လုံနိုင်တယ်များအများဆုံးလုပ်ပြီးမှကြည်ကျင်းနနာတော့ပြေးလိုက်ချင်တယ်လုပ်ချင်တော့မလုပ်လိုက်ရဘဲနဲ့ပြေးသွားမယ်ဆိုရင်တိတ်တိတ်မရှိတိတ်ကျင်းနမရမှာမဟုတ်ဘူးနော်ဒါကြောင့်ကြမ်းကြမ်းမှာအသက်ရှိရှိနေပြီးတော့အများကြီးလုပ်ချင်ပါသေးတယ်အများကြီးပြောချင်သေးတယ်ပြောစရာတွေလည်းပဲအများကြီးရှိသေးတယ်သောများကိုဖတ်ရ၍အကျိုးများကြောင်းလည်းသိရပါသည်အိမ်တိုင်းအိမ်တိုင်းတွင်ဆရာတော်ဤတရားစာအုပ်များကိုမိသားစုများအတူဖတ်၍အတူဖတ်ခြင်းဆင်းရဲခြင်းများကိုပြုလျင်အလွန်ကောင်းလိမ့်မည်ဟုဆရာတော်မျှော်လင့်တောင်းတပါသည်ဆရာတော်အသက်ရှိရှိစံများမှမှနေ၍မြန်မာနိုင်ငံသူနိုင်ငံသားများအတွက်အကျိုးများမှမှန်ကန်သောမြတ်တသောအသည့်အမည်များကိုဟောကြားပါဦးမည် To know and not to do is not yet to know သိပြီးတော့မလုပ်လို့ရှိရင်မသိသေးလို့ပဲသိတော့သိပါတယ်ဘာလို့လဲမလုပ်ကြတာပါဆိုတော့အဲ့ဒီစကားတော်တော်ယုံရဖြစ်ပါတယ်နော်နည်းနည်းသိနည်းနည်းလုပ်ပါညာညာသိညာညာလုပ်ပါအတိအမြင်လေးနဲ့မှန်ကန်ပြီးမိမိဘဝကိုအတိအဖြစ်ရှိရှိနေနိုင်သူများဖြစ်ကြပါသည်မိမိအကျိုးသူတစ်ပါးအကျိုးတို့ကိုထိထိရောက်ရောက်ဆောင်ရွက်နိုင်သူများဖြစ်ကြပါသည်တော်လို့ပါပြီနော်